Welcome to the Voice of America in Burmese.
မနက်ခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဇွန်လ14ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 51လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုကိုညာဝဲအောင်နဲ့အတူပြောပြသွားမှာပါဒီကနေ့နောက်တော့ဆင်ရမယ့်သတင်းတွေမှာဆိုလို့ရှိရင်ယူကရိန်းရှေ့ဘက်ကထန်းကစီဗီရိုဒွန်းညမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်မြန်မာနိုင်ငံမှာပဋိပက္ခတွေပြင်းထန်နေပြီးလူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေကြုံနေရတဲ့အကြောင်းကုလသမဂ္ဂတင်ယိမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟွီဇာကဒီကနေ့ပြောဆိုလိုက်ပါတယ်ရင်ဂျာလူမွေးကောင်းဆောင်မိုဟစ်ကူလာအသက်ခံမှုနဲ့ပတ်သက်ပြီးတန်မြတ်ရှိသူ29ဦးကိုဘင်္ဂလားဒေ့ရှ်တရားရုံးမှာဆွဲချက်တင်လိုက်ပါတယ်
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာဆင်အနာတိတ်မှုအရင်ခံတဲ့ပြဿနာတွေအရေးကုလသမဂ္ဂအထွေထွေညီလာခံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကတင်းနှင်းလာနေမှာအလို့သဘောတင်ပြဆွေးနွေးပါတယ်။
Today 14.4 million people or one quarter.of the entire population of Myanmar urgently
မတားခင်မှာနားဆင်ကြရပါမယ်ရှင်တိုင်းရင်းသားဒေသတချို့ကတိုက်ပွဲတွေအခြေအနေစားစီကတော့ဈေးတက်ပြီးရင်တက်လာတဲ့အကြောင်းကလေးလူသားအခြေအနေဆိုင်ရာသတင်းဆောင်မတွေကိုဒီမနက်ခင်းမှာနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့သတင်းတောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောက်သတင်းလွှာတိုးကိုလည်းဇက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကြောင့်နဲ့ကိုညာဝင်းအောင်တို့တင်ပြပေးကြပါအောင်ရှင်
တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းအရှေ့ဘက်ကစီဗီရိုဒွန်းညက်မှာရုရှားတပ်တွေကမြို့ရဲ့အလယ်ပိုင်းကိုဥတီတိုက်ခိုက်နေပြီးရာနဲ့ချီတဲ့အရသားနဲ့ယူကရိန်းစစ်သားတွေခေါောင်းနေတဲ့ဓာတုဆက်ယုံကိုလက်လက်ကြီးတွေနဲ့ရုရှားတပ်တွေကအပြင်းထန်တိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ရုရှားတပ်တွေကမြို့ရဲ့80ရာခိုင်နှုန်းကိုထိန်းချုပ်ထားပြီးမြို့အလယ်ပိုင်းကယူကရိန်းတပ်တွေကိုတိုက်ထုတ်နိုင်ဖို့ကြိုးပမ်းနေပါတယ်။ဒါအပြင်အရသားတွေခေါောင်းနေတဲ့အဇော့ဓာတုဆက်ယုံကြီးကိုလက်လက်ကြီးတွေနဲ့အပြင်းအထန်ပစ်ခတ်နေတယ်လို့ဒေသဆိုင်ရာယူကရိန်းအုပ်ချုပ်ရေးမှူးဆဟရီဟိုင်ဂျာကတင်းလာနေတဲ့ကတယ်လီဂရမ်ကနေတဆင့်ပြောကြားခဲ့ပါတယ်ဓာတုဆဲယုံထဲမှာအရသား900လောက်ကျန်ရှိနေပြီးယူကရိန်းစစ်တပ်ကဘေးလွတ်ရာကိုခေါ်ထုတ်နိုင်မှုကြိုးပမ်းနေပါတယ်ရုရှားကတော့မြို့ဝင်တရားတွေအကုန်အဖျက်ဆီးခံထားရတယ်လို့ပြောဆိုပါတယ်ဒါပေမဲ့ယူကရိန်းကတော့မြို့အပြင်ကိုထွက်လို့ရတဲ့လမ်းတွေရှိနေသေးတယ်လို့ဆိုပါတယ်သမရဇာလင်စကီရဲ့အကြံပေးမီခဲယိုပတလရကတော့ဒီစစ်ပွဲကိုအဆုံးသတ်နိုင်ဖို့အတွက်ယူကရိန်းအနေနဲ့ဟောဝေဇာအမြောက်အလက်1000တင်ကားအစင်900နဲ့ရော့ကက်လက်နက်အစင်300လောက်အပါအဝင်စစ်လက်နက်ပစ္စည်းတွေလိုအပ်တယ်လို့သူ့ရဲ့ Twitter စာမျက်နှာမှာတင်းလာနေတော့ကဖော်ပြထားပါတယ်ခင်ဗျာ
ကွာတောင်နမ်ဟူအချင်းစခန်းမှာ15နှစ်ကြာကြာဖမ်းဆီးထိန်းသိမ်းခံရတဲ့အီရတ်အမျိုးသားတဦးကဆေးရသဘောမှုနဲ့ပတ်သက်လို့ဝန်ခံထွက်ဆိုလိုက်ပါတယ်အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တပ်ဖွဲ့ဝင်တွေကိုရောအရသားတွေကိုပါတိုက်ခတ်ရမှာသူပါဝင်လှုပ်ဆောင်ခဲ့တာတွေအတွက်ဆိုပြီးသူ့ကိုဆေးရသဘောမှုနဲ့တရားစွဲဆိုထားတာပါ။အီရတ်အမျိုးသားဟာဒီအယ်အီရာကီကဂျူဘာနိုင်ငံမှာရှိတဲ့အမေရိကန်စစ်စခန်းကစစ်ကော်မရှင်ရှေ့မှောက်အခုလိုဝန်ခံထွက်ဆိုလိုက်တာကနှစ်ပေါင်းများစွာကြန့်ကြာနေတဲ့ဂွာတာနမိုတရားရုံးနဲ့အချင်းစခန်းပိတ်သိမ်းရေးလုပ်ငန်းစဉ်တွေအတွက်အတော်ကိုအထောက်အကူဖြစ်စေခဲ့တယ်လို့ဆိုပါတယ်။ဟာဒီအီရာကီရဲ့အမှုဟာတရားဥပဒေကြောင်းအရရောလုံထုံးလုံနီးအရစိန်ခေါ်မှုတွေရှိခဲ့တာကြောင့်နှစ်ပေါင်းအတော်ကြာခဲ့ပြီးခစီယိုထိခိုက်ယိုယွင်းလာတဲ့ဝေဒနာကြောင့်ကိုတချမ်းတည်တဲ့အထိဖြစ်လာရပါတယ်အသက်60ရှိပြီဖြစ်တဲ့သူကအခုလိုမျိုးဝန်ခံလိုက်တဲ့အတွက်ပြစ်ဒဏ်ချမှတ်တဲ့အခါရှော့ပေါ်တက်တာခွင့်ရမှာဖြစ်ပါတယ်သူ့ဘော်ဆွဲဆိုထားတဲ့အမှု5ခုထဲက4ခုကိုသူကဝန်ခံလိုက်တာပါထောင်ဒဏ်တစ်သက်ကြာခံနေရတဲ့အဲဒီဟာဒီအယ်အီရာကီကိုတော့သူ့ကျမ်းမာရေးအခြေအနေအရရောသူ့ရဲ့ဝန်ခံထွက်ဆိုမှုအတွက်ကြောက်ပါဂွာတာနာမိုအချင်းစခန်းကနေလွှတ်ပေးပြီးတတိယနိုင်ငံတစ်ခုကိုပို့ပေးလိမ့်မယ်လို့မျှော်လင့်ရပါတယ်အဲ့ဒီဂွာတာနာမိုအချင်းစခန်းမှာအခုချိန်ထိဖမ်းဆီးခံရသူ38ဦးရှိပါတယ်ခင်ဗျာ
ဣသရေလနိုင်ငံသားတွေအနေနဲ့တူရကီနိုင်ငံအစ္စတန်ဘူမြို့ကိုမသွားကြဖို့နဲ့ရောက်ပြီးနေလို့ရှိရင်လည်းပြန်လာကြဖို့တနင်္လာနေ့မှာဣသရေလအစိုးရကထပ်မံတရီပေးလိုက်ပါတယ်အီရန်နိုင်ငံကနေအစ္စရေးခီးသွားတွေကိုတပ်ဖြတ်မှာဒါမှမဟုတ်ဖမ်းဆီးမှာကိုစိုးရင်ရတဲ့အတွက် အခုလိုသတိပေးရတာဖြစ်တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောဆိုပါတယ်။မေလ30ရက်နေ့တုန်းကလည်းတကြိမ်သတိပေးခဲ့ပြီးအခုတမန်သတိပေးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရသက်တပ်ပတ်တွေအတွင်းအစ္စရေးနိုင်ငံသားတွေရဲ့အသက်ကိုအစ္စရေးလုံခြုံရေးတပ်ဖွဲ့ဝင်တွေကကယ်တင်နိုင်ခဲ့တဲ့အကြောင်းနဲ့အခုညီပေးခဲ့တဲ့တူရကီနိုင်ငံကိုလည်းကျေးဇူးတင်ကြောင်းအစ္စရေးနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။ဘယ်လိုဖြစ်ခဲ့တယ်ဆိုတာကိုတော့သူကအသေးစိတ်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒါပေမဲ့လည်းအစ္စရေးလုံခြုံရေးတာဝန်ရှိသူတို့ကတော့တူရကီအစိုးရအနေနဲ့တန်တရားရှိတဲ့အီရန်တော်လှန်ရေးတပ်ဖွဲ့ဝင်တချို့ကိုဖမ်းဆီးခဲ့တယ်လို့ပြောဆိုပါတယ်။အီရန်အစိုးရကတော့မတ်လ22ရက်နေ့ကအသက်ခံလိုက်ရတဲ့အီရန်တော်လှန်ရေးတပ်ဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ဆာဆန်စီကိုတိုင်အတွက်လက်စားချေမယ်လို့ပြောဆိုထားပါတယ်။ဒီလုံခြံတပ်ဖြတ်မှုနဲ့ပတ်သက်ပြီးအစ္စရေးကတော့တာဝန်ခံတာမျိုးဒါမှမဟုတ်ညှင်းပယ်တာမျိုးပြုလုပ်ထားခြင်းမရှိပါဘူးခင်ဗျာ။
ရာဇီနိုင်ငံရဲ့အမေဇော်မြေစင်းတစ်တော်တဲ့တပတ်ကျော်ကြာပျောက်ဆုံးနေတဲ့ပြည်တွင်သတင်းတော်ဒွန်ဖီလစ်နဲ့ဘရာဇီထာနေတိုင်းရင်းသားရေးရာကျွမ်းကျင်သူဘရူနိုပယ်ရီလာတို့ရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့သတင်းတော်ဖီလစ်ရဲ့ဇနီးကိုကိုကပြီး G1 သတင်းဌာနကတင်းနှင်းလာနေမှာရေးပါတယ်ရှာဖွေကယ်ဆယ်ရေးအဖွဲ့ကအမေဇော်တောရဲကချောင်းလက်တဲ့တစ်ခုနားမှာသူတို့ရဲ့ပစ္စည်းတချို့ကိုရှာဖွေတွေ့ရှိခဲ့တာဖြစ်တယ်လို့ဘရာဇီရဲ့တပ်ဖွဲ့ကတင်းငွေနေမှာပြောပါတယ်အဲ့ဒီပစ္စည်းတွေထဲမှာဌာနေတိုင်းရင်းသားရေးကျွမ်းကျင်သူပယ်ရီလာရဲ့စံမာရီအာမဂန်ကပြားနဲ့သတင်းတော့ရဲ့အဝတ်အိတ်နဲ့သူတို့နှစ်ဦးစလုံးရဲ့ဖဏတ်တွေကိုတွေ့ရှိရတာပါသူတို့ရဲ့ရုပ်လောင်းတွေတွေ့ရှိတယ်ဆိုတာကိုတော့အာနာပိုင်းဒီဘက်ကအတည်ပြုချက်မပေးသေးဘူးလို့ G1 သတင်းကရေးပါတယ်သတင်းတော့ဖိလစ်ပ်စ်ရဲ့ဌာနေတိုင်းရင်းသားရေးကျွမ်းကျင်သူတို့ဟာဇွန်လ9ရက်နေ့ကမြေကျောင်းတစ်လျှောက်စုံစမ်းသွားတာကိုတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်သူတို့ကဦးဟာပီရူးနဲ့ကိုလံဘီယာနယ်စပ်သားဝေးလံခေါင်ဖျားတဲ့ဒေသမှာရှိတဲ့တော်ရင်လူသားတွေနဲ့ပတ်သက်ပြီးသတင်းရယူဖို့အဲ့ဒီဒေသကိုခရီးထွက်ခဲ့ကြတာပါဒီတော့ကြီးထဲမှာတရားမဝင်တစ်ခိုးထုတ်မှုတတ်တူတူဖော်မှုနဲ့တရားမဝင်အမဲလိုက်တာတွေရှိသလိုမူရင်မောင်ခိုဂိုင်းတွေလှုပ်ရှားနေတဲ့ဒေသလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13 MHz 5.40kHz 8.13 MHz 5.51kHz 5.89 MHz နဲ့ 190kHz 1.505 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အင်္ဂါနေ့မနက်ဖက်တံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စစ်မျက်နှာအသစ်တွေပေါ်ထွက်လာပြီးမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတဲတစ်ခုကိုရင်ဆိုင်နေရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကတင်းလာနေတော့ငါကုလသမဂ္ဂအထွေထွေညီလာခံကိုဗီဒီယိုအနေနဲ့သင်ပြောကြားရမှာထပ်သွင်းပြောဆိုခဲ့ပါတယ
် While conflict has plagued Myanmar's border states for decades the political
ဟိုရင်ဆယ်စုနှစ်ပေါင်းများစွာကတည်းကနေဆက်ပြည်နယ်တွေမှာပဋိပက္ခတွေဖြစ်ပွားနေရကနေ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစလို့စတင်ခဲ့တဲ့ပဋိပက္ခကကြောင့်အရင်ကငြိမ်းချမ်းနေခဲ့တဲ့နေရာတွေမှာပါစစ်မျက်နှာအသစ်တွေပေါ်ထွက်လာခဲ့တယ်လို့နိုလင်းဟေဇာကပြောဆိုသွားတာပါမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေဟာပုံမှန်နဲ့ရှိုင်းပြီးကျပြန့်လာတယ်လို့လည်းသူကပြောဆိုပါတယ်ရဝင်ဇာဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဒုက္ခသည်တွေပြဿနာကိုအကြီးအမားဆုံးရင်ဆိုင်နေရတဲ့တိုင်းပြည်ဖြစ်တယ်လို့လည်းဆိုပါတယ်အခုအခါမှာပဋိပက္ခတွေကြောင့်ပြည်တွင်းအိုးမဲ့ဗိမဲ့အိုးရင်စွန့်ခထပြေးရသူပေါင်းဟာတသန်းလောက်ရှိလာနေပြီလို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလူဦးရေ14သန်းကျော်ဟာအရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။ဒါအပြင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံမှာစီးပွားရေးကျန်းမာရေးပညာရေးဘဏ်ငွေကြေးဆိုင်ရာစတဲ့အစားအုပ်တွေပြိုလဲပြီးအစားအစာမလုံလောက်မှုအလုပ်ကံရှာပေါမှုတွေနဲ့ရင်ဆိုင်နေရတဲ့အပြင်ရာဇဝတ်မှုတွေလည်းတိုးလာနေတယ်လို့မြန်မာနိုင်ငံရဲ့အခြေအနေကိုတင်ပြရမှာအတွင်းအမှုကျိုးရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကထပ်သွင်းပြောဆိုခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နေဆက်ကုဒုပလောင်ရေညာဒုက္ခသည်စခန်းမှာ2022ခုစက်တင်ဘာလတည်းတနက်နေ့အပြစ်ခံရလို့တေဆုံသွားတဲ့ပရာဟိတခေါင်းဆောင်မိုဟစ်ဦးလာကိုတပ်ဖြတ်မှုနဲ့ပတ်သက်လို့အနည်းဆုံးရေညာ29ဦးကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကတရားစွဲဆိုလိုက်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်မိုဟစ်ဦးလာကိုတပ်သွားသူတွေဟာအာဆာလို့ခေါ်တဲ့အာရဂန်ရေညာကယ်တင်ရေးတပ်ကအဖွဲ့ဝင်တွေဖြစ်တယ်လို့မိသားစုတွေကစွပ်စွဲထားပါတယ်တနင်္လာရှိသူရိုဟင်ဂျာ25ဦးနဲ့ပတ်သက်လို့ရဲရဲအစုံစမ်းစစ်ဆေးမှုတွေပြီးစီးသွားပြီမို့သူတို့ကိုရဲကတရားစွဲဆိုလိုက်တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရှေ့နေ LM ကတင်းလာနေမှာ AFP ကိုပြောပါတယ်အဆိုပါရိုဟင်ဂျာ29ဦးထဲမှာ15ဦးကိုသာရဲကဖမ်းမိထားပြီး 14ဦးကတော့တင်းရှောင်နေဆဲဖြစ်ပါတယ်ဖန်စီတာသူတွေက4ဦးကတော့မိုဟစ်ဦးလာကိုလုတ်ကြံရမှာသူတို့ပါဝင်တဲ့ကဏ္ဍနဲ့ပတ်သက်လို့ဖြောင်းချက်ပေးကြတယ်လို့ရှေ့နေကပြောပါတယ်ဒီလူသတ်မှုမှာအာစာအဖွဲ့ကတာဝန်ရှိတယ်လို့ရဲကအတိအကျဖော်ထုတ်နိုင်တာမျိုးမရှိသေးပေမဲ့ရိုဟင်ဂျာတွေကိုမြန်မာပြည်ပြန်ပို့မဲ့အစီအစဉ်ကိုစန့်ကျင်ကြသူတွေကမိုဟစ်ဦးလာကိုတတ်ခဲ့တာလို့ဘင်္ဂလားဒေ့ရဲကပြောပါတယ်အဲ့ဒီလူတွေကတချို့ဟာအာစာအဖွဲ့ဝင်တွေဖြစ်တယ်လို့ရဲကဆိုပါတယ်။မိုဟစ်ဦးလာကိုတတ်တဲ့အမှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့အာစာအဖွဲ့ကညှင်းဆိုထားပါတယ်ခင်ဗျာ
။မလေးရှားနိုင်ငံမှာပြည်မှုတချို့နဲ့ပတ်သက်ပြီး mandatory death sentence မဖြစ်မနေသေးတဲ့စီရင်ရမယ်လို့ပြဋ္ဌာန်းထားတာကိုအဆုံးသတ်ဖို့မလေးရှားအစိုးရကကြေညာခဲ့တာကိုလူ့အခွင့်အရေးအဖွဲ့တွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒီလိုလွတ်တော့ဒါပေမဲ့ဒီအဆိုကိုလွတ်တော့ကိုယ်စလဲတွေကအတီးပြုတ်မလားမပြုတ်ဘူးလားဆိုတာကိုတော့ဆက်ပြီးမေးခွန်းထုတ်เสียကြံနေသေးတယ်လို့ဆိုပါတယ်လက်ရှိကျင့်သုံးနေတဲ့မရိမှုနဲ့လူသားမှုအပါအဝင်ရာဇဝတ်မှုစက်တမှုကိုမဖြစ်မနေသေးတံပေးရမယ်လို့ဥပဒေပြုရေးအာဏာအရပြဋ္ဌာန်းထားတာကိုအဆုံးသတ်ပြီးတရားရုံးနေတဲ့ဆုံးဖြတ်ချက်အတိုင်းပြောင်းလဲဖို့အစိုးရကကြေညာခဲ့တာဖြစ်ပါတယ်အခုလိုအဆိုပြုခဲ့တာအော်တောက်ကြနေတော့ကမလေးရှားအစိုးရကကြေညာခဲ့တာပါဒါပေမဲ့ဒီဥပဒေပြင်ဆင်မှုကိုလွတ်တော်ကနေအတည်ပြုပြဋ္ဌာန်းဖို့လိုအပ်နေပါသေးတယ်မလေးရှားခြေဆိုင်အာရှဒေသဆိုင်ရာသေတံစီရင်မှုစန့်ကျင်ကွန်ရက်အဖွဲ့ရဲ့တာဝန်ရှိသူကတော့ဒီသေတံပေးမှုပြင်ဆင်မဲ့အကြောင်းကိုဝမ်းသာကြောင်းပြောပါတယ်ဒါပေမဲ့လည်းပြင်နိုင်မပြင်နိုင်ကတော့စောင့်ကြည့်အောင်မယ်လို့ဆိုပါတယ်ခင်ဗျာ
ဒီဘက်မှာမိမိဘာသာတင်းချောင်နေခဲ့တဲ့တစ်ချိန်လုံးကပါကစ္စတန်စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးဟောင်းပါဗက်မူရှရက်ဖ်ကိုနိုင်ငံ내ပြန်လာခွင့်ပြုဖို့အစီအစဉ်တွေလုပ်နေပြီလို့အစိုးရထိပ်ပိုင်းသတင်းရင်းမြစ်ကတနင်္လာနေ့မှာပြောပါတယ်အရက်ဆော်ဝါများ UAE နိုင်ငံဒူဘိုင်းစီယုံကနေလူနာတင်ဆောင်လို့ရတဲ့အထူးရဟတ်ယာဉ်နဲ့ပြန်လာမှာဖြစ်တယ်လို့သတင်းရင်းမြစ်က VOA ကိုပြောပါတယ်အသက်86နှစ်ရှိပြီဖြစ်တဲ့မူရှရက်ဖ်ကပါကစ္စတန်ကိုဘယ်နေ့ပြန်ရင်လဲရောက်ရှိလာမယ်ဆိုတဲ့နေ့ရက်အတိအကျကိုတော့မသိရသေးပါဘူးတိုင်းပြည်တွေပြန်လာခွင့်ပြုမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ပါကစ္စတန်ရဲ့ဩဇာအကြီးမားဆုံးစစ်တပ်ကအပြည့်အဝထောက်ခံမှုပေးထားတယ်လို့ဆိုပါတယ်မူရှရက်ဖ်မိသားစုဝင်တွေတောက်ကြနေတုန်းက Twitter ကတဆင့်သတင်းထုတ်ပြန်ရမှာမူရှရက်ဖ်ဟာလွန်ခဲ့တဲ့3ရက်တွင်သူ့ယောဂဝေဒနာပိုဆိုးလာတယ်လို့ဖော်ပြထားပါတယ်သူ့ကိုယ်ခန္ဓာတွင်မှရှိတဲ့အင်္ဂါတွေပစ္စည်းယိုယွင်းလာနေပြီးပြန်လည်ကောင်းမွန်ဖို့အခွင့်အလမ်းနည်းတယ်လို့လည်းဖော်ပြထားပါတယ်ဒီလိုကျမကြီးအခြေအနေတွေကြောင့်သူ့ရဲ့အိမ်ပြန်ခီးအနောက်ရှက်အဟန်သားတွေရှိမှာမဟုတ်ဘူးလို့ပါကစ္စတန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်ခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမှုကျွန်နဲ့ကိုညံဝင်းအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့မြန်မာနိုင်ငံတွင်းကတိုက်ပွဲတွေအခြေအနေ၊ကုန်စည်နှုန်းနဲ့လုပ်သားဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ကုလသမဂ္ဂအထွေထွေညီလာခံမှမြန်မာအရေးဆွေးနွေးပွဲအကြောင်းကိုကောက်နှုတ်တင်ပြမှာဖြစ်ပါတယ်။အလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုလွတ်လပ်စွာအသုံးချခွင့်မရဘူးဆိုရင်တော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေပိုပြီးကျပြန့်လာမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကတင်းနယ်လာနေမှာသတိပေးပါတယ်။အထူးကိုယ်စားလှယ်နိုလင်းဟေစာရဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတင်းနယ်လာနေကအလွတ်တဘောတင်ပြဆွေးနွေးပွဲကိုကောက်နှုတ်တင်ပြပေးပါမယ်ရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကမြန်မာအရေးနဲ့ပတ်သက်ပြီးတနင်္လာနေ့မှာကုလသမဂ္ဂအထွေထွေညီလာခံကိုအလွတ်သဘောတင်ပြပါတယ်။မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်ချက်သိမ့်ချတဲ့ရိုဟင်ဂျာဒုက္ခသည်အရေးအပြင်မြန်မာနိုင်ငံရဲ့အကျပ်တဲဖြည့်ရှင်းနိုင်မယ့်အခြေအနေတွေကိုအလေးထားတင်ပြပါတယ်
။ Today 14.4
ဒီကနေ့ဒီအချိန်မှာလူပေါင်း 14.4 သန်းမြန်မာလူထုရဲ့လေးပုံတစ်ပုံဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေပါပြီလို့မစ်ဟေစာကပြောသွားတာပါ။ဒါအပြင်ရိုဟင်ဂျာဒုက္ခသည်အရေးကိုလည်းသူကအခုလိုထောက်ပြပါတယ်
။ In addition to almost 1 million Rohingya refugees
ဘင်္ဂလားဒေ့ရှ်နိုင်ငံကစက္ကန့်တွေမှာရိုဟင်ဂျာဒုက္ခသည်တသန်းနီးပါးရှိနေပြီးသားအခြေအနေမှာဒေတာရင်းကိုတိမ့်နေချီပြီးနေဆက်ဖြတ်ကျော်ဝင်ရောက်ပြီးရိုဟင်ဂျာ 34,000 တို့ဟာဆိုရင်ပြီးခဲ့တဲ့10နှစ်တာအတွင်းရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာနေရစွန့်ခွာနေထိုင်နေကြရပါတယ်လို့သူမကပြောသွားတာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပြီးခဲ့တဲ့6လတာအတွင်း မြန်မာလက်နက်ကင်တပ်ဖွဲ့တွေအပါအဝင်တခြားသောသက်ဆိုင်သူတွေအာဆီယံပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့မြန်မာအချက်တဲဖြည့်ရှင်ရေးဆွေးနွေးခဲ့တဲ့မစ်ဟေဇာအနေနဲ့စစ်ကောင်စီနဲ့တော့ဆွေးနွေးခွင့်မရသေးပါဘူးစစ်ကောင်စီနဲ့ဆွေးနွေးခွင့်ရဖို့မျှော်လင့်ချောင်းလဲသူကပြောပါတယ
် The military continues its disproportionate use of force
စစ်တပ်ဟာအင်အားအလွန်အကျွံဆက်လက်အသုံးပြုနေဆဲဖြစ်ပြီးအရက်သားတွေအပေါ်မှာအပြင်းအထန်တိုက်ခိုက်နေသလိုခုခံတိုက်ခိုက်သူတွေကိုလည်းတုံ့ပြန်ချေမှုန်းနေပြီးဝေဟင်ကနေဘုံးချဲတိုက်ခိုက်တာတွေကိုလည်းအသုံးပြုနေပါတယ်အရက်ဖက်အဆောက်အုံတွေကြီးရွာတွေမိရှုဖျက်ဆီးခံရပြီးနိုင်ငံတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေလည်းတိုက်ခိုက်ခံရပါတယ်လို့မစ်ဟေဇာကပြောသွားတာပါအနာသိမ်းပြီးနောက်ကျုံရတဲ့နိုင်ငံရေးအချက်တဲပြည်လေရေးစစ်ကောင်စီကရွေးကောက်ပွဲတက်ကျင့်ပမယ်လို့ကတိပြုထားပေမဲ့လည်းစစ်ကောင်စီကရွေးကောက်ပွဲကော်မရှင်အပေါ်မှာအယုံအကြည်သိမ့်မရှိကြဘူးလို့လည်းသူမကထောက်ပြပါတယ
် Without an inclusive political
အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုစိုးရိမ်မှုချင်းချောက်ခံရမှုမရှိဘဲအသုံးပြုနိုင်တဲ့အခြေအနေမျိုးမရှိဘူးဆိုရင်တော့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေနောက်ထပ်ပိုပြီးကြီးမားကျယ်ပြန့်လာမယ်လို့အထွေထွေညီလာခံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုသွားတာဖြစ်ပါတယ်။သူမအနေနဲ့တော့မြန်မာအချက်တဲဖြည့်ရှင်းနိုင်ရေးအတွက်အဓိကဆောင်ရွက်သွားမယ့်ကိစ္စတွေကိုလည်းအခုလိုပြောပါတယ်
။ Focusing on four areas: humanitarian and protection needs.
လူသားချင်းစာနာမှုနဲ့အကာအကွယ်လိုအပ်ချက်အရတားအုပ်ချုပ်ရေးကိုပြန်လည်ရောက်ရှိရေးထိရောက်ပြီးဒီမိုကရေစီနှိကျအုပ်ချုပ်မှုရိုဟင်ဂျာတွေအတွက်ရေရှည်ဖြည့်ရှင်ချက်စတဲ့ကိစ္စလေးခုကိုအဓိကဆောင်ရွက်မယ်လို့ပြောသွားတာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာရဲ့အထွေထွေညီလာခံမှာအလို့သဘောတင်ပြချက်မှာတော့မြန်မာတမ်မတ်ကြီးအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေအများအပြားတက်ရောက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ်ကတော့ရိုဟင်ဂျာဒုက္ခသည်အရေးကိုအထူးအလေးထားပြီးပြောပါတယ်
။ In the 17 months since the military coup derailed Myanmar's democratic
စစ်တပ်အာဏာသိမ်းပြီး18လတာအတွင်းမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကလမ်းကြောင်းလဲသွားခဲ့ပါတယ်။မြန်မာလူမှုအပေါ်မှာစစ်တပ်ရဲ့ရရဆက်ဆက်ဖြိုခွင်းမှုတွေကိုတွေ့မြင်ခဲ့ရပြီးဖြစ်ပါတယ်။
ကုလသမဂ္ဂထူထူညီလာခံအစည်းအဝေးကိုတက်ရောက်တဲ့မြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာစစ်တပ်ထံလက်နက်တွေမရောက်အောင်တားဆီးချဖို့ထပ်ပြီးတိုက်တွန်းသွားပါတယ်
။ Finally, I strongly urge the UN Security Council ASEAN our neighbors and UN
ကုလသမဂ္ဂလုံခြုံရေးကောင်စီ ASEAN ကျွန်တော်တို့ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့ဒေတာတွင်းနဲ့ဒေတာအပြင်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာလူထုအလွန်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်ကြဖို့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနောက်ထပ်မဖြစ်အောင်ကာကွယ်ပေးကြဖို့တရားမဝင်စစ်အုပ်ချုပ်ရေးကိုအဆုံးသတ်စေရေးကူညီပေးဖို့မြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ခံထားရသူတွေနဲ့ထိတွေ့ဆက်ဆံဖို့ဆိုးရွားပြင်းထန်လာတဲ့နိုင်ငံတကာရာဇဝတ်မှုကျူးလွန်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေနဲ့အညီစီရင်နိုင်ရေးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေကိုထောက်ခံကြဖို့စစ်ကောင်စီအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရေးနဲ့စစ်ကောင်စီလက်နက်မရရှိရေးကာကွယ်ကြဖို့နောက်ဆုံးအချက်အနေနဲ့တောင်းဆိုလိုပါတယ
်။မြန်မာနိုင်ငံရဲ့အချက်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်တရားဥပဒေစိုးမိုးရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထွက်ပေါ်လာရေးနဲ့တရားဝင်အယက်သားအစိုးရပြန်လည်ကျင့်သုံးရမှာဖြစ်ပြီးစစ်အုပ်ချုပ်မှုအဆုံးသတ်မှရမယ်လို့တမ်မတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းသွားပါတယ်ရှင်။တစ်ဆင့်ထဲမှာပဲနိုင်ငံတွင်းကတိုက်ပွဲတွေအခြေအနေကိုဆက်ပြီးတော့တင်ပြပေးလိုပါတယ်။ကရင်ပြည်နယ်ဘက်ကနဲ့ချင်းပြည်နယ်ဘက်ကတိုက်ပွဲတွေအခြေအနေနဲ့ပတ်သက်လို့ရန်ကုန်နဲ့ထိုင်းကပြဖို့တဲ့သတင်းတွေကိုစူးစီးပြီးကိုညံဝင်းအောင်တင်ပြထားပါတယ်ရှင
်။ကရင်ပြည်နယ်မြဝတီတောင်ဘက်ဝေါ်လီမြို့အဝင်ကစစ်တပ်နဲ့ရဲပူးပေါင်းတပ်ဆွဲထားတဲ့ရဲစခန်းကို KNL ကရင်အမျိုးသားလူမျိုးရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ်နဲ့PDF ပူအောင်တပ်ဖွဲ့တွေဇွန်လ13ရက်မနက်အစောပိုင်းမှာဝင်ရောက်စီးနင်းခဲ့ပြီးနှစ်ဖက်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ KNU နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဖရူစောတော်နီကပြောပါတယ
်ဟုတ်ကဲ့အဲ့တော့တန်းကြရတော့ဥပမာဒီမနက်ပိုင်းမှာတင်းဟိုဒီကန်ပိန်းနေရတယ်ဝေါ်လီမှာလည်းဝင်စီးရပါရဲစခန်းမှာအဲ့ဟိုရင်းစံပေးကြတော့နေရောက်ကြတယ်လို့ပြီးရတယ်ဟောရှင်ဖမ်းမိတာကတော့၃ရောက်ဖမ်းမိတယ်လို့ပြောတယ်
နှစ်ဖက်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဝေါ်လီရဲစခန်းထဲမှာ ဖမ်းဆီးချုပ်နှောင်ထားတဲ့ CDM ရဲဝန်ထမ်း3ဦးကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့ KNU ကပြောပါတယ်။စစ်ကောင်စီတပ်တွေနဲ့ရဲတပ်ဖွဲ့ဝင်တွေစခန်းချထားတဲ့ဝော်လီမြို့အဝင်ရဲစခန်းကုန်းကိုတင်ပိုက်ခဲ့ရမှာလက်နက်ခဲယမ်းတွေတင်စီရမိတယ်လို့လည်း KNU ကပြောပါတယ်။ဝော်လီရဲစခန်းစီးနှင်းတိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။ KNL, KNDO, PDF ပူးပေါင်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့မေလ18ရက်နေ့ကလည်းမြန်မာစစ်တပ်ရဲ့ဒေဘောဘိုစခန်းကိုသိမ်းပိုက်ခဲ့သလိုမတ်လ21ရက်နေ့တုန်းကလည်းစစ်ကောင်စီရဲ့မော်ခီစခန်းကိုသိမ်းပိုက်ခဲ့ကြတာဖြစ်ပါတယ်။အလားတူချင်းပြည်နယ်ကံပက်လဲမြို့မှာဇွန်လ9ရက်ကနေ12ရက်နေ့ထိတိုက်ပွဲဖြစ်ပွားနေပါတယ်။အထူးသဖြင့်တော့စစ်ကောင်စီတပ်ကနေသိမ်းဆီးထားတဲ့ CDF တပ်ရင်းနှင့်စခန်းတီရှိရာဘော့ကော့ဌာနချုပ်နဲ့ကံပက်လဲမြို့နယ်အထူးတွေအုပ်ချုပ်ရေးမှူးရုံးကိုတိုက်ခိုက်ခဲ့တယ်လို့ကံပက်လက် CDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ
်ကျွန်တော်တို့တရင်နှစ်ဝကောက်တရင်တစ်ခါမှသွေးထားတဲ့အစီကောင်စီတပ်တွေကိုကျွန်တော်တို့ဝိုင်းဝန်းပြီးမှကျွန်တော်တို့ပြစ်ခတ်တယ်နောက်ပိုင်းမှာကျွန်တော်ဖက်ကခုခံတိုက်ခိုက်တော့အဲ့တိုက်ပွဲမှာဆက်တဦးထက်မနေတဲ့တိဆုံမှုရှိမလို့ကျွန်တော်တို့ခံမှန်းရတယ်ဗျတစ်ချက်မှာပဲကျွန်တော်တို့ကံပက်မြို့မှာဆေးရုံမှာသွေးထားတဲ့ဟာတွေကိုကျွန်တော်တို့ဝန်ရောက်ပြစ်ခတ်တယ်ပေါ့
ပြီးခဲ့တဲ့ဇွန်လ10ရက်နေ့တုန်းကလည်း CDF တပ်ရင်းနှစ်စခန်းတီရှိရာဘော့ကော့ဌာနချုပ်နဲ့ YDF စခန်းကိုစစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်ခဲ့ပြီးသိမ်းပိုက်ခဲ့တာပါလက်ရှိလက်လွတ်လိုက်ရတဲ့အဲ့ဒီစခန်းတစ်ခုကိုပြန်ရရှိဖို့ကြိုးပမ်းနေသေးပဲလို့ကံပက်လက် CDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
ကျွန်တော်တို့အခုချိန်ထိပြန်လဲတိမ်းပိုက်တာတို့မျိုးတော့မရှိသေးဘူးဗျကျွန်တော်တို့ဖိလစ်ပီးမှာတိုက်ပွဲပြင်းထန်လာနိုင်ပွဲရှိရဲ့
ကံပက်လက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအတည်ပြုပါတယ်
။မှန်ပဲလေမှာတော့ဇေယျနေမှာတော့မျိုးရဲ့မြောက်ဖက်မှာဖြစ်ခဲ့တာရှိတယ်။အဲဒီမှာတော့ဒီဟာဘုံသီးတွေရဲ့ PND ရန်တောင်းတွေရဲ့မိခဲ့တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်။စနေရက်နေ့မှာတော့ကံပက်လက်မှာရှိတဲ့ထွေဟုတ်ရုံးမှာလုံလုံရေးယူနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုလာပစ်တာရှိတယ
်။အခုလိုရက်ရှည်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အနီးဝန်းကျင်တွေဖြစ်တဲ့ဖန်ပုံ၊ရဲလောင်ပန်း၊ကြော့တော်ဖားပြိုင်းစတဲ့ရွာတွေကရွာသား900နီးပါးစစ်ဘေးတင်းရှောင်နေရပြီးနေရက်မပြောင်းနိုင်ကြသေးပါဘူးခင်ဗျာ
ကုညာဝင်းအောင်ပါရှင်နိုင်ငံရေးအချက်အလက်နဲ့တိုက်ပွဲတွေသတင်းပြီးမှတော့ဈေးခွက်တွင်ကထူးခြားသတင်းတစ်ပုဒ်ကိုအလှည့်ပေးလိုပါတယ်စောင်းစီအခြေခံလက်ကားရည်ညွှန်းဈေးနှုန်းကိုအာဏာပိုင်တို့ကတပိတ်တာ 9,600 ကျော်သတ်မှတ်ထားပေမဲ့လို့လဲဈေးခွက်ထဲမှာတော့လက်လီလက်ကားတပိတ်တာကို 8,000 ကျော်ကနေ 9,000 ကျော်အထိအရောင်းဝယ်ဖြစ်နေပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာပါတယ်ကုဇော်မှုကျော်ပြောပြပေးပါမယ်ရှင
်ကမ္ဘာစောင်းစီထုတ်လုပ်တင်ပို့တဲ့နိုင်ငံတွေမှာဈေးနှုန်းတည်ငြိမ်နေလို့ဇွန်လ13ရက်နေ့ကနေ19ရက်နေ့အထိစားအုံးစီဈေးနှုန်းတပိတ်တာကို9645ကျပ်ဆိုပြီးစားသုံးစီတင်သွင်းတူလောင်ဖြန့်ပြူတဲ့ကော်မတီကသတ်မှတ်ထားပါတယ်ဈေးနှုန်းမြင့်ရောင်းချတာမလုပ်ဖို့တတိပေးထားပေမဲ့ရန်ကုန်လက်ကားဈေးကွက်မှာတော့သတ်မှတ်ထားတဲ့ဈေးနဲ့ဝယ်မရဘဲတပိတ်တာကိုအနည်းဆုံး8200ကျပ်ကျော်ရှိနေပါတယ်ခွဲတန်းရသလောက်ရောင်းချပေးနေတဲ့ရွှေပြည်သားမျိုးတွေကစီးဆိုင်တဆိုင်မှာတော့ဇွန်လ13ရက်နေ့မှာစားအုံးစီလက်ကားဈေးစေပိတ်တာကိုကျပ် 8,250 နဲ့ရောင်းချပေးနေပါတယ်
။ဟုတ်ကဲ့ 8,250 ပါ။ဈေးကတော့မပြောင်းတော့သေးဘူး။အခုညအိမ်ညနေပိုင်းဆိုရနေပါ။9,000လောက်ရပါတယ်ဟုတ်ကဲ့
။စားအုံးစီအဓိကထုတ်လုပ်တင်ပို့နေတဲ့မလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတို့မှာဖြစ်ပေါ်နေတဲ့ဈေးနှုန်းတွေကိုစောင့်ကြည့်ပြီးတဲယူကုန်ကျစရိတ်၊ဗန်စရိတ်နဲ့အခွန်အခတွေကိုထက်သွင်းတွက်ချက်ပြီးအခြေခံလက်ကားဈေးနှုန်းကိုစီဝိုင်းနဲ့ကုတန်ရောင်းဝယ်ရေးဌာနကတတ်မှတ်နေပေမဲ့ဈေးကွက်ထဲမှာတော့ရည်ညွန့်ဈေးနှုန်းအတိုင်းအယောင်းအဝယ်တစ်ခါမှမဖြစ်ခဲ့ဘူးလို့ရောင်းဝယ်သူတွေဘက်ကပြောပါတယ်ပြည်တွင်းမှာနိုင်ငံခြားငွေရှားနေတာပြည်ပကနေစီကန့်တက်ပြီးတင်ပို့နေတဲ့အခြေအနေတွေကြောင့်ပြည်တွင်းမှာလည်းစားအုံးစီဈေးတွေဆက်ပြီးတက်နိုင်တယ်လို့ကုန်သည်တွေကခမန့်ထားပါတယ်ဘရင်တော်ပွဲုံတန်းကစီလက်လီလက်ကရောင်းချပေးနေတဲ့ဆိုင်တဆိုင်ကတော့စားအုံးစီဈေးနှုန်းမတည်ငြိမ်တာနဲ့သူတို့တဆင့်ပြန်ရောင်းချဖို့လူတလောက်ဝယ်မရတဲ့အခြေအနေတွေကြောင့်အယောင်းပိတ်ထားပြီးဈေးနှုန်းလည်းမတက်မတ်ခဲ့ဘူးလို့ပြောပါတယ်
။အောင်ဆောင်ဝင်စီမတည်ရဘူးရှင်မရဲ့။ဒီလက်ကုန်ဆောင်နေစီလည်းမတည်ရဘူးရှင်
။စီလက်ကားရောင်းဝယ်တဲ့နေရာတွေမှာတောင်ဆောင်စီဈေးကတပိတ်တာ8000ကျပ်ကျော်နေပြီးအယောင်းရထားတဲ့ဆိုင်တချို့လည်းရှိပါတယ်။ပြည်တွင်းဈေးကွက်မှာဈေးနှုန်းမြင့်တင်ရောင်းချတာဈေးကစားဖို့ရည်ရွယ်ချက်နဲ့တူလောင်တာမတမာတဲ့လှုပ်ဆောင်မှုတွေပြုလုပ်မယ်ဆိုရင် ရေးကြီးကုံစီနဲ့ဝန်ဆောင်မှုဥပဒေအရရေးယူဆောင်ရွက်သွားမယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ
်။ကုဆောင်မှုကြော်ပါရှင်။သောတာရှင်များရှင်။ဆယ်စုနှစ်နှစ်ခုအတွင်းမှာကလေးလူသားပပျောက်ဖို့ကမ္ဘာနိုင်ငံတွေကြားလှုပ်ဆောင်မှုတွေတိုးတက်ခဲ့ပေမဲ့လည်းကယောဂါကြောင့်ကျောင်းတွေပိတ်ထားရသလိုပိုပြီးတော့ဆိုးလာနေတဲ့စီးပွားရေးနဲ့ကျန်းမာရေးအခြေအနေတွေကကလေးတွေကိုလုပ်ငန်းခွင်တွေပြန်ရအောင်တွန်းပို့နေပါတယ်။ဒါကြောင့်ကလေးတွေအတွက်ရည်တည်ပေးဖို့တာဝန်ရှိပြီး ILO လိုနိုင်ငံတကာမိဖက်အဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်ဖို့အရေးကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရက World Day Against Child Labor နေ့မှာပြောဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းဆောင်မကိုတော့ကိုရဲမုံပြောပြပေးပါမယ်ရှင်။
ကိုဗစ်ကြောင့်ဆင်းရဲနွမ်းပါမှုနဲ့မညီမျှမှုတွေဖြစ်လာသလိုကျောင်းတွေပိတ်ထားရတာကြောင့်လည်းကလေးတန်းနဲ့ချီပြီးဆင်းရဲဒုက္ခကိုကြုံနေရပါတယ်။အစိုးရတွေကဒါကိုအရေးတည်ယူဖြေရှင်းပေးတာမျိုးမရှိဘူးဆိုရင်ကမ္ဘာပေါ်မှာကလေးလူသားအရေးတော်က6တန်းလောက်ကနေ169တန်းလောက်အထိအခုနှစ်ထဲမှာရှိလာလိမ့်မယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ရဲ့ညွှန်ကြားမှုချုပ် Guy Ryder ကဇွန်လ12ရက်မှာကြာရောက်တဲ့ World Day Against Child Labor နေ့မှာသတိပေးပြောကြားလိုက်တာပါ။ကလေးအားလုံးရနိုင်မဲ့လူမှုအတိုင်းဝန်းကအကာအကွယ်ပေးတဲ့စနစ်တွေကိုမူဝါဒချမှတ်တဲ့သူတွေကလှုပ်ဆောင်ပေးဖို့လိုအပ်ပြီးအထူးသဖြင့်ကလေးလူသားဖြစ်နိုင်ခြင်းများတဲ့လူတွေအတွက်ပို့ပြီးလိုအပ်နေတယ်လို့သူကပြောပါတယ်။လူကြီးတွေမှာပြည့်စုံကောင်းမွန်တဲ့အလုပ်တွေရှိဖို့ကလေးတွေကအရေးသွေးမိတဲ့ပညာရေးရဖို့ဒီလိုစနစ်တွေကိုအစီအစဉ်တကျလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့ ILO ရဲ့အကြီးအကဲကအခုလိုပြောခဲ့တာပါ
။ Yes, this will require investment. But countries
ဟုတ်ပါတယ်ဒီအတွက်အရင်းအနှီးတော့လိုပါလိမ့်မယ်။ဒါပေမဲ့တကယ်ကိုကြမ်းကြင်တက်မြောက်တဲ့လှုပ်အားတွေကနေသူတို့အကျိုးမြတ်ရကြမှာပါ။အစိုးရတွေရဲ့အခုရွေးချယ်မှုကဒီကနေ့ဒါမှမဟုတ်အနာဂတ်မှာဒီတန်းနဲ့ချီတဲ့ကလေးတွေရဲ့ဘဝတွေကိုတည်ဆောက်မှလားဖျက်ဆီးမှလားဆိုတာကိုအဆုံးအဖြတ်ဖြစ်ပါလိမ့်မယ်လို့ ILO အကြီးအကဲကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာကလေးတန်းကျော်ကကလေးလှုပ်သားအဖြစ်လှုပ်ကင်နေကြရပြီးဒီအရေးအတွက်ရဲ့ထပ်ဝက်လောက်က NRL ရှိတဲ့လုပ်ငန်းခွင်တွေမှာနေတိုင်းလုပ်နေရတယ်လို့ ILO ကပြောပါတယ်။ပြည်တွင်းမှာတော့ကလေးလှုပ်သားနဲ့ပတ်သက်တဲ့အချက်အလက်တွေကအတိအကျမရှိပါဘူး။အစိုးရဘက်မှာဒီကိစ္စတွေကိုနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းလှုပ်တာရှိပေမဲ့ဖြစ်ဖြစ်မြောက်မြောက်တိုးတက်လာတာမတွေ့ရဘူးလို့အေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီကဦးအောင်စောဦးက VOA ကိုပြောပါရစေ။ကျောင်
းဆောင်နဲ့ပြီးသွားတာပေါ့။အဲဒီကာလမှာလုပ်ငန်းခွင်အသီးသီးကိုကျောက်သွားတယ်။တောင်းတောင်းလို့ grassroots area တွေမှာကျတော့တကယ်ပဲလုပ်ငန်းခွင်ကိုကျောက်သွားကြတာများပါတယ်။ဟုတ်တယ်။ဒီဒေတာကတော့ဘယ်သူမှလည်းဟိုဘက်စတာမှလည်းပြည်သာခောက်ယူခြင်းမရှိဘူးလေ။ဒါပေမဲ့သူတို့လမ်းမဖားတို့ဟိုအလားရတို့ပေါ့။ဒီမှာတော့နိုင်ငံတကာမှဆက်ပြလို့ရအောင်လို့ဆိုင်းလီပါတို့ဖို့ပြေပါတို့ဆိုတာတွေတော့သူတို့ဒေတာတွေပြင်နေလို့ကျွန်တော်တို့သိရတယ်။ဟိုအချင်းတွေပေါ့ပေါ့။ဒါမှအဲ့ဒါတွေက implementation လုပ်တဲ့အခါမှာလုံးဝမရှိတော့လို့ဖြစ်လာ။
ကလေးလူသားအတုံးချတာကိုစန့်ကျင်တဲ့နိုင်ငံတကာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အစိုးရနိုင်ငံတွေထဲမှာအမေရိကန်လည်းအပါအဝင်ဖြစ်ပါတယ်။ကလေးလူသားပပျောက်ဖို့အမေရိကန်အစိုးရအနေနဲ့ကမ္ဘာအနှံ့မှာရန်ပုံငွေထောက်ပံ့ပေးတာတွေအစိုးရတွေကိုနည်းပညာပံ့ပိုးပေးတာတွေရှိပါတယ်။အမေရိကန်ရဲ့ကုန်စည်ကူးသန်းရောင်းဝယ်မှုအဆင့်တိုင်းမှာကလေးလူသားအတုံးမပြုတ်ရဆိုတဲ့ကုန်သွယ်ရေးမှုဝါဒကိုကျင့်သုံးထားတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ကျွန်တော်တို့ဒီလိုလှုပ်ဆောင်နေရတွေကိုရက်ပစ်လိုက်မှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့ကလေးတွေအတွက်ဒီလိုရင်းနှီးမြှုပ်နှံတာကလူတိုင်းအတွက်ပိုကောင်းတဲ့အနာဂတ်ကိုဖန်တီးပေးနိုင်မှာပါလို့ American နိုင်ငံသားရေးဌာနပြောခွင့်ရ Net Price က World Day Against Child Labor နေ့အတွက်ထုတ်ပြန်ကြတဲ့မှာထည့်သွင်းပြောကြားထားတာဖြစ်ပါတယ်ခင်ဗျာ။
ကိုရဲမုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTOX 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနေ့ခင်မတော်တာရှင်များရှင် VOA American အတန်ရဲ့2022ခုနှစ်ဇွန်လ14ရက်အင်ကာနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50 လိုင်းလမ်မီတာ190ထုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့သတင်းတောက်မှတ်စုကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးဒီနောက်မှာနားဆင်ကြရမယ့်အပတ်စဉ်စီးပွားရေးအစီအစဉ်မှာတော့
အစကဘာလို့ using ဖြစ်နေတဲ့ဈေးနှုန်းပေါ်မှာကျွန်တော်ကအနည်းဆုံးအခွန်ကောက်နဲ့အနည်းဆုံးအခွန်ကောက်ရင်းပေးပို့ဆောင်နေသေးရဲ့အဓာရပဲပေါင်းပြီးတော့ကျွန်တော်ကနေ့စဉ်ဈေးနှုန်းပတ်မှာပြီးတော့ကြီးညာအောင်ရပေးရရှိတယ
်ဒါတော့အပတ်စဉ်စီးပွားရေးစီစဉ်မှာနားဆင်ချင်ရပါမယ်ဒီနောက်မှာဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာအပတ်စဉ်စီစဉ်တို့ကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်းဆုံးတော့သတင်းတောက်မှတ်စုစီစဉ်ကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတွင်ပြည်ပခအခြေအနေတွေကြောင့်မြို့ပြရရောချေးလက်နေပြည်သူတွေမှာပါသူတို့ရဲ့နေဆင်ဘဝလုံခြုံရေးအတွက်စိုးရိမ်ပူပန်နေကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုတော့ကိုသားညွန့်ဦးတင်ပြထားပါတယ်ရှင်။
မနက်ကမှအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတွင်ပြည်ပခအခြေအနေတွေကြောင့်မြို့ပြရောကျေးလက်နေပြည်သူတွေမှာပါသူတို့ရဲ့နေစဉ်ဘဝလုံခြုံရေးအတွက်စိုးရိမ်ပူပန်နေကြရပါတယ်။လူတွေထူထပ်တဲ့မြို့ကြီးတွေမှာတရားဥပဒေစိုးမိုးမှုအားနည်းနေတယ်လို့လက်နက်ကိုင်ပြည်ပခတွေရှိနေတဲ့ဒေသတွေမှာလည်းလုံခြုံမှုကင်းမဲ့နေတယ်လို့ဒေသခံတွေကပြောကြပါတယ်။ဒီအခြေအနေကိုရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုဖြစ်နေပေးပို့ပါရတယ်။ကျွန်တော်သားညို့ဦးပြောပြမှာပါ။လူနေထူထပ်တဲ့မြို့ပေါ်တွေမှာအုပ်စုဖွဲ့အနိုင်ကျင့်ပြီးတော့ပစ္စည်းလူယူတာတွေ၊နောက်နေအိမ်မှာလူမရှိတော့ဖောက်ထွင်းခိုးယူတာနဲ့အမှုကျန်းစီဓမြတိုက်တာတွေကနေဘက်အချင်းတွေမှာပါခက်ဆစ်ဆစ်ဖြစ်လာနေပါတယ်။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာလည်းဒီလိုကိစ္စတွေမကြာခဏဆူသလိုကြုံတွေ့နေရပြီးတော့ကိုယ့်ရဲ့လုံခြုံရေးအတွက်ကိုယ်တိုင်ပဲတာဝန်ယူနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသအသီးသီးကနေပြီးတော့ရောက်လာကြတဲ့လူရန်စားပေါင်းစုံနေထိုင်တဲ့ရန်ကုန်မြို့မှာဆိုရင်လေခိုးဆုပ်လူနှိုက်တဲ့ရာဇဝတ်မှုတွေပိုများလာပါတယ်။ပြည်ကရပိုင်းတွေကလှိုင်းသားရမြို့နယ်မှာနေအိမ်တဲထိဝင်ပြီးတော့အမှုကျန်းစီးတာဖြစ်ခဲ့တယ်လို့ပဲနေ့လယ်နေခင်းအချိန်မှာတော့မှပျက်စီးလူယူမှုတွေအခုနောက်ပိုင်းမှာပိုများလာတယ်လို့ကိုရိုင်းကြုံတွေ့ခဲ့ရသူရန်ကုန်မြို့ခံကုစစောကပြောပါတယ
်။ဟိုနေ့စဉ်ပြဿနာကိုကြားနေရတယ်။အဲကအလုံးကိုလှုပ်ရပြီးတာတွေရောပြီးခဲ့တလားဆိုကျွန်တော်ရဲ့တန်ရခြင်းတုံးတဲ့သဘောမှာတကယ်တည်းကအတူအကျွေးလာဆက်လာတယ်။ချထုတ်တော့မှရှိနေတယ်ပဲ။လာပြီးတော့လှုပ်သွားပြီးတော့ပြေးတာ။အဲသူကလက်ကိုမိတယ်၊ကင်ပေါက်တဲ့နေမှာအဲတနက်နဲ့တယ်မအောင်ပြတ်သွားတနက်ဆိုတော့ဟိုဘောကကက်စနာပုံစံမျိုးပေါ့နောက်ကလူတွေကမလိုက်ရတော့တိုင်းကျဆိုတော့ကျွန်တော်ဟိုတောင်းရနေပြီးတော့3စီးစီပြီးခဲ့ပါတစ်စီးအယူရအောင်ဆက်ထပ်ပြီးတော့အဖောက်ထွေးပြီးတော့ခိုးခံရအဲ့ဒီနေ့နေ့ချိန်ပဲလူရှိနေတဲ့အချိန်ပိုင်းပုံစံမျိုးတွေပဲဖြစ်တာလူရှင်းတဲ့နေရာညဘက်မှောင်လို့သကောင်းကျော်လို့ဟိုဖြစ်တဲ့ပုံစံမျိုးတွေကဟိုကတကယ်တည်းကဖြစ်တာလူတွေတိုင်းပါဆိုလို့ရှိရင်ကဲလူစီကားနဲ့9နာရီထိုးပဲရှိသေးတယ်ဖြစ်သွားတယ်အဲ့လိုမျိုးနောက်သူညနေပိုင်း9နာရီလောက်လေရှိသေးတယ်ကဲဟိုလုပြေးသွားပြီအဲသူစိတ်ခေါ်သွားသေးတယ်လိုက်ရတဲ့ကောင်လိုက်ခဲ့တော့ပါအဲ့လိုပုံစံမျိုးတွေပေါ့ရဲကိုလိုက်လို့ဟိုရစ်တော့လည်းသူတို့အသက်တော်မှာသူတို့လုံခြုံမှာမနေနေရတာပေါ့နော်သူတို့ကမှလည်းသူတို့မဆောက်ရှောက်ပြေးနိုင်ဘူးပေါ့
ကြီးပဏာကြီးပတ်မင်ကြီးလန်းကနေတိတ်အိမ်မှာလဲပြီးခဲ့တဲ့မေလ30ရက်နေ့တုန်းကအမှုကျန်းစီလူရက်မှုဖြစ်ခဲ့ပါတယ်ကျမကြီးမကောင်းတဲ့အဖွားအုံနဲ့အိမ်ကူဖြစ်သူနှစ်ယောက်တည်းရှိနေတဲ့အချိန်မှာလူတွေကိုကျိုးနဲ့တုတ်ဓားထောက်ပြီးတော့နေအိမ်တွင်းကရွှေထည်ပစ္စည်းနဲ့ငွေသားတွေကိုယူသွားတယ်လို့ကာယကံရှင်တွေကပြောပါတယ်ကြည်မဲ့ရဲစခန်းမှာအမှုဖွင့်ခဲ့ပြီးတော့ကျူးလွန်သူ9ဦးကိုဖော်ထုတ်ဖမ်းဆီးထားပြီးအရေးယူဆောင်ရည်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။နေအိမ်မှာလူမရှိချိန်ပစ္စည်းခိုးယူခံရတာတွေကိုကာယကံရှင်တချို့ကသူ့ရဲ့လူမှုကွန်ရက်တွေပေါ်မှာရေးကြပြီးမြဲရဲဌာနမှာတွားပြီးတော့အမှုဖွင့်တင်ကြတာမျိုးနှဲလာပါတယ်။မန္တလေးမြို့မှာလည်းအရင်လိုမျိုးလမ်းတွေပေါ်ကိုလူသွားလူလာတိတ်မရှိတော့ပြီးမြဲအကြောင်းကိစ္စရှိလို့တွားလာရတဲ့အခါမျိုးမှာကိုယ့်ရဲ့အန္တရာယ်ကိုကြည့်ပြီးတော့ရှောင်နေရတယ်လို့ဒေသခံဦးချိုကပြောပါတယ်။
အချို့ကလည်းနေကြတော့မဟုတ်ဘူးအဲ့မဲ့ချောက်နေတာတွေရှိတယ်တကယ်ဟုတ်ကြတာတွေလည်းရှိတယ်ပို့ပြီးတော့အကြောက်တရားပေါ့နော်ချက်အောင်လုပ်နေတဲ့ဟာတွေလည်းရှိတယ်ဒါပေမဲ့သိကြတာတခြားတော့ကျွန်တော်တို့အရင်နဲ့စာရင်တော့မလုပ်ဘူးမှာတော့ခံစားရတယ်ဗျာကျွန်တော်တို့သွားလာတဲ့ခါမှာအနေနဲ့အဲဂရိထားပါတယ်ဒါကြီးအစ်လို့ပို့လို့ အသွားရဲ့စားသွားပြီဆိုတော့သုံးပြီလို့ဒါပြေကြပါဦးကိုယ့်အဖို့ပဲဖြေလျှော့ကြရမယ်အလေးစားပေါ့နော်အဲ့လိုမျိုးကြီးဖြစ်တယ်ပြအမေလေးပါလေဆိုတော့လူသိန်းဝင်လာရင်နည်းနည်းတိကျပါဒါပေမဲ့မြို့လေးကကြလူသိန်းကလူသိန်းလားဘယ်လိုမှမသိကြဘူးလေလာတော့လာနေအမှားပေါ့နော်ဒါတချို့ကတော့အဲ့လိုရက်ွက်လေးနဲ့သိမ်းရတာတွေရှိပြောနေတာကျွန်တော်တို့ပြည်သူတွေကကိုယ်တောင်ဝန်ကိုယူပြီးမဖြစ်အောင်ကိုယ့်အကိုနေကိုယ့်အကိုကြည့်ကြွားလာလောက်ရှာနေရတဲ့သဘောမျိုးရှိတာပေါ့နော်ဖြစ်သွားရင်ကျွန်တော်တို့တကယ်တမ်းပြောအားကိုးရမဲ့ပါလေ
အချိန်ထဲမှာပဲနေမျိုးနဲ့ကြည်လက်တွေမှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်အဖွဲ့တွေကြားစီးပိပိခါတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးကြသူတွေများလာပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်အဖွဲ့တွေကြားနေရာတချို့မှာပြင်းပြင်းထန်ထန်တိုက်ပွဲတွေရှိနေပြီးတော့နှစ်ဖက်စလုံးကလည်းမြို့မြိုင်းတွေကိုအသုံးပြုကြပါတယ်ကြားပြည်နယ်ဒမောဆိုးမြို့နယ်နားမှာမြို့မြိုင်းမိုင်းကိုအများဆုံးတွေ့ရပြီးတော့လမ်းကြားနေအိမ်ကြားဆက်ခင်းတွေကြားထဲမှာမြို့မြိုင်းတွေကိုထောင်ထားတဲ့အတွက်ဒေသခံတွေအများဆုံးထိခိုက်နေရတယ်လို့ဒမောဆိုးဒေသခံတူကပြောပါတယ
်မိုင်းကအမျိုးသားများကျတော့၁၄မိုင်းရှိတယ်၁၆မိုင်းရှိတယ်၁၇မိုင်းရှိတယ်ဘာလို့ပြီးတော့၅မိုင်းရှိတယ်အဲ့ဒီလိုအမျိုးသားမျိုးလမ်းမျိုးလောက်တော့ကျွန်တော်တို့ဒီပေါ်ရောက်ပြီပေါ့နော်။တကယ်လို့စေလုံးကိုလုံးအမျိုးရက်တိုင်းရက်တိုင်းကျွန်တော်တို့ဒီပေါ်ရောက်ပြီပေါ့နော်။ကျွန်တော်တို့ကျွန်တော်တို့ဒီပြရလည်းဟိုမပြရင်ရဲတော့ဘူးလို့ပြတဲ့မလုံချုံတော့ခုကတို့စိုက်ထားတဲ့အစည်းအဝေးနောက်နေပေါ့နော်။ကျွန်တော်တို့ဟိုပြန်ကူးပြီးတော့စတင်မှုလို့မှသူမပြေတော့ဘူးပြ
။စကိုင်းတိုင်းထဲမှာဆိုရင်လဲစစ်ကောင်စီတပ်တွေနဲ့ PDF တွေအပြန်လှန်ပစ်ခတ်နေကြတာကနေတိုင်းနှီးပါလို့လို့ဖြစ်နေပြီးတော့ဒီတိုက်ပွဲတွေရဲ့နောက်ဆက်တွဲအဖြစ်ကြီးရွာနေတွေမိရှုခါရတာဆက်ပြိုးရေးလုပ်ငန်းတွေရန်နာထားရတာဒေသခံတွေအိုးရင်ဆွန့်ခွာထွက်ပြေးကြရတာတွေရှိနေပါတယ်။ဆက်နာသိပြီးတဲ့နောက်ပိုင်းပျက်စီးသွားတဲ့အထက်မှာလူနေအင်ဂျီတွေအပြင်ဘာသာရေးအဆောက်အအုံတွေလည်းပါဝင်လာပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကြားလက်နက်ကင်ပြိပခါတွေအများဆုံးဖြစ်နေတဲ့စကိုင်းတိုင်းဝက်လက်မြို့နယ်တွေမှာဆိုရင်နေမြေမလုံးဂျုံလို့ထွက်ပြေးနေရသူတွေရှိတယ်လို့ပဲတချို့ကတော့ကုရုကုဒါစနစ်နဲ့ယာယီတဲထိုးပြီးနေဖို့လို့နေရပြန်လာသူတချို့ရှိပေမဲ့အများစုကတော့ခုတက်တီကိုပြန်မလာနိုင်ကြသေးဘူးလို့ဒေသခံတဦးကသူနေရတာမလုံခြုံတဲ့အခြေအနေကိုပြောပြပါတယ
်။ငါကတော့နေမြဲတိုင်းလူတွေကအကုန်လုံးပြန်လာမနေရတော့ဘူးကွ။တို့လူကကြောက်လေဟိုအိမ်ပြန်လာခဲ့နေဟိုတယောက်တယောက်လာကြည့်ကြည့်တော့ဘာမှဟိုသူတို့မှယူစရာလည်းမရှိတော့ဘူး။ပျက်စီးသွားတော့ကြတော့တော်တော်ကိုအကြောက်တရားလေးဝင်ပြီးတော့အကုန်လုံးဒီပါပြန်မရောက်ကြအောင်။အချို့တတိလောက်ပဲပြန်လာကြတယ်။ခုအခြေအနေကတော့ပြန်လဲထူထောင်ရေးရတာလောက်ကြပါတယ်လောက်တယ်ဆိုတာကဟိုကောင်းမွန်ရတော့မဟုတ်ပါဘူးယာယီတို့မိုးကလေးတွေတို့ထရွက်တဲလေးတွေတို့တော့ပြန်ပြီးအဲ့လိုစောက်ပြနေကြရတော့ပေါ့
လိုက်ကောမျိုးနဲ့အနီးတဝိုက်ကကြီးရွာတွေမှာဆိုရင်လဲရှမ်းပြည်နယ်ဘက်ကိုရွာလုံးကျွတ်ကိုထွက်ပြေးခိုးလုံနေကြရပါတယ်ကြားပြည်နယ်နတ်မခုံမျိုးကနေပြီးတော့အိုးရင်ဆွန့်ခွာထွက်ပြေးလာသူတူကတော့လက်နက်ကြီးကြားတဲ့ထဲမှာသူ့ရဲ့နေအိမ်ပါသွားတယ်လို့အသည့်တွေကပြောပေမဲ့လဲသူ့ကိုယ်တိုင်တွားကြည့်ဖို့ကလည်းအခုချိန်ထိကိုနည်းမြေမလုံးဂျုံသေးလို့ခက်ခဲနေတယ်လို့ဆိုပါတယ်
ကျွန်တော်အိမ်ကမိန်းလန်းဘေးကတော့လမ်းတောက်လျှောက်ကျဲသွားခဲ့တယ်မိမယ်လို့တော့ထင်တာပဲနောက်ပြီးတော့အခုအဆက်တွေတဆင့်တဆင့်မနော်မိတယ်လို့တော့သူကပြောတော့ပြောတာပဲတကယ်အိမ်ကလုံးဖြစ်ဖို့ဆိုတာဒီကျွန်တော်အတက်တာအနေနဲ့ကျုပ်ဆောင်မှဖြစ်လာတဲ့အိမ်လေအဲကြောင့်မလို့ရှင်းပြအောင်ပြန်ထူထောင်ဖို့ဆိုတာတော့မလွယ်တဲ့အတွက်ဟိုဘလို့မှပြောမပြတ်နိုင်တော့အောင်ပ
ါမြန်မာနိုင်ငံအတွင်းမှာတိုက်ပွဲနဲ့နိုင်ငံရေးပြပခအခြေအနေတွေကြောင့်မြန်မာပြည်သူတွေမှာလုံခြုံရေးစိုးရိမ်မှုတွေကြုံနေရတဲ့အခုလိုအခြေအနေတွေကိုသတင်းတောင်ပတ်စုကနေပြီးတင်ဆက်လိုက်ပါရခင်ဗျာကျွန်တော်တားညူဦးပ
ါသတင်းတောင်ပတ်စုအစီအစဉ်ကိုကုသားညူဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံတွင်းမှာ73စီဈေးတက်တာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းကျုံသွားတယ်လို့စီးပွားရေးလုပ်ငန်းတွေအတွက်လည်းကုန်ကျစရိတ်တိုးပြီးနောက်ဆုံးမှာတော့စားသုံးသူတွေကုန်စည်နှုန်းကြီးမြင့်မှုနဲ့ရင်ဆိုင်နေရပါတယ်73စီဈေးကြီးတာကိုအတင်းအကျပ်ကင်တွယ်နိုင်မှာမဟုတ်ပေမဲ့လည်းဈေးခွက်တွင်မှာတော့73စီပို့ပြီးတော့ရဖို့အတွက်ရုရှားထံကဝယ်ဖို့ကြိုးစားနေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်
ကဘာတဝမ်းမရေရာမတေချာမှုတွေယူကရိန်းစစ်ပွဲနဲ့နိုင်ငံတွင်းအခြေအနေတွေကြောင့်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလကနေမတ်လအတွင်းလောင်စာဆီဈေးနှုန်းဟာ18ရာခိုင်နှုန်းထိတက်လာကြောင်းကုလသမဂ္ဂရဲ့စားနပ်ရိက္ခအစီအစဉ် WFP ကမေလကုန်ပိုင်းကထုတ်တဲ့မြန်မာဆန်ရအခြေအနေအစဉ်ခန်းစာမှာဖော်ပြပါတယ်2022ခုနှစ်ဖေဖော်ဝါရီလကရှိခဲ့တဲ့လောင်စာဆီဈေးနှုန်းရဲ့နှစ်ဆကျော်ထိ2022ခုနှစ်မတ်လကုန်မှာတက်လာခဲ့တာလို့ထောက်ပြပါတယ်။လောင်စာဆီဈေးတက်တာကြောင့်သေယူပို့ဆောင်ရေးဈေးရိတ်ပိုများသွားစေပြီးလက်လီစားကုန်ဈေးနှုန်းကြီးမြင့်သွားစေကြောင်း ဖေဖော်ဝါရီလကနေမတ်လအတွင်းအခြေခံစားကုန်စည်းနှုန်းဟာဆေးရဂိုင်းနှုန်းတက်သွားပြီးရခိုင်ပြည်နယ်မှာတော့29ရာဂိုင်းနှုန်းနဲ့ကယားပြည်နယ်မှာတော့26ရာဂိုင်းနှုန်းထိစံချိန်တင်မြင့်တက်ခဲ့ကြောင်းပြီးခဲ့တဲ့2021ခုနှစ်ကာလတူအချိန်ကနေနှိုင်းယှဉ်ရင်တော့32ရာဂိုင်းနှုန်းကျော်မြင့်တက်လာတာဖြစ်တယ်လို့ WFP ကထောက်ပြပါတယ်။ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုခံကြရသူတွေထဲမှာအိုးအိမ်စွန့်ထွက်ပြေးနေကြရသူတွေလည်းပါဝင်ပါတယ်။ရခိုင်ပြည်နယ်ပေါတော်စစ်ရှောင်စခန်းကကိုတန်းမြင့်ကအခုလိုပြောပြပါတယ်။
ကျွန်တော်စကမ်းမှာအခုရတော့စနေရက်ကတော့ပါပါတယ
်ရက်ကအရင်လိုရပါသေးလားရှင
်အရင်လိုရပါတယ
်ကုန်စည်နှုန်းတက်ပါသလားပစ္စည်းတွေဈေးတက်ပါသလား
တက်ပါတယ်တက်ပါတယ်ကုန်ဟုတ်ကဲ့ဟုတ်ကဲ့ကုန်စည်တွေတက်ပါတယ
်စားစီဈေးနှုန်းဟာဖေဖော်ဝါရီလကနေမတ်လအတွင်း23ရာခိုင်နှုန်းပိုများလာပြီးအများစုကတော့တည်ယူပို့ဆောင်ရေးဈေးရိတ်တက်တာကြောင့်နဲ့ပြည်တွင်းငွေလဲနှုန်းမတည်ငြိမ်တာကြောင့်လို့WFP ကထောက်ပြပြီးစံစည်းနှုန်းကတော့နိုင်ငံတဝန်းလုံးနီးပါးမှာဖေဖော်ဝါရီနဲ့မတ်လအတွင်းခုနှစ်ရာခိုင်နှုန်းဈေးတက်ကြောင်းဓာတ်မြေဩဇာဈေးတက်တာကြောင့်ဆက်နက်ရိက္ခာဈေးကဆက်တက်နေနိုင်တယ်လို့လည်းဖော်ပြပါတယ်။ချင်းကချင်းကယားနဲ့သခိုင်းမြောက်ပိုင်းတို့မှာတော့ကုန်စည်သေးယူပို့ဆောင်ရေးအခက်အခဲတွေရှိကြောင်းကုန်တယ်တွေရဲ့ပြောဆိုချက်ကိုလည်းကိုကဖော်ပြပါတယ်။ချင်းပြည်နယ်မှာခွင့်ပြုချက်လိုအပ်နေသလိုကချင်ပြည်နယ်ပူတာအိုမှာတော့တည်ယူခွင့်ပြုတဲ့စံအိတ်အရွယ်အစားကိုကန့်သတ်ထားကြောင်းကုန်တယ်တွေအပြောကိုကိုကားဖော်ပြထားပါတယ်။ကုန်တင်ကပြေးဆွဲသူတွေအတွက်လဲ73စီစင်းနှုန်းချိမြင့်မှုကြောင့်ပုံမှန်အလုပ်မဖြစ်တော့ဘဲတချို့ကားတွေရပ်ထားကြရပါတယ်။ကုန်ကားလုပ်ငန်းရှင်တဦးက VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ကတော့လောလောဆယ်ဟိုတစည်းတော့ရက်ထားတယ်စီစားတဲ့ကားတစည်းရက်ထားတာပုံမှန်အလုပ်လဲပတ်နေအောင်ရဲအဲ့လိုမျိုးပဲလုပ်နေတာအကိုက်ကိုက်လို့လုပ်နေတာတော့မဟုတ်ဘူးအမြဲကားကြီးရှိနေတော့ဒီတိုင်းပဲဟိုဝင်နေနေရလဲမတုံးဘူးအဲ့လိုမျိုးခိုင်းထားတာ
73စီဈေးနှုန်းကြီးမြင့်လာတာကြောင့်ကုန်ကကိုပို့ပြီးတော့တောင်းခံလာကြရပါတယ်စားတော့ကုန်တည်ယူပို့ဆောင်ရေးဖိုင်းမှာတော့အရင်လိုကုန်မများပေမဲ့လည်းနိုင်ငံတဝန်းတည်ယူပို့ဆောင်ရေးဆက်လက်လှည့်ပတ်နေပါတယ်။ဒါပေမဲ့73စီရတာကပုံမှန်မဟုတ်ဘူးလို့ကုန်ကားလုပ်ငန်းရှင်ကပြောပါတယ်
။လူတလောက်အဲဟိုတစ်ခါတလေလူတလောက်မရဘူးပြ။အခုရပိုင်းတော့ပြန်ရပြန်ဘူး။ဟိုတည်းရခုရပိုင်းလွန်ခဲ့တဲ့50ရက်လောက်ကဟိုဝယ်လို့တော့မရအောင်ဒီစီရောတက်စီရောဟုတ်အဲ့လို
73စီဈေးနှုန်းကြီးမြင့်တာကိုတော့တင်းတင်းချက်ချက်ထိမ့်ချုံနိုင်ဖို့အလားအလာသိမ့်မရှိဘူးလို့စစ်ကောက်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
73စီကစင်ကာပူကနေတွင်းတာလို့ရှိတယ်အစင်ကာပူကနေနေစဉ်ဖြစ်နေတဲ့ဈေးနှုန်းပေါ်မှာကျွန်တော်ကအနည်းဆုံးအခွန်ကောက်နဲ့အနည်းဆုံးအခွန်ကောက်ရင်ပေပို့ဆောင်နေသေးရဲ့အဓာရီပဲပေါင်းပြီးတော့ကျွန်တော်ကနေစဉ်ဈေးနှုန်းပတ်မှာပြီးတော့ကြီးကြီးအောင်ဆောင်ရွက်ပေးရရှိတယ်
73စီတင်သွင်းသူတွေအတွက်နိုင်ငံခြားငွေရရှိရေးကိုလည်းချိတ်ညှိဆောင်ရွက်နေကြောင်းရုရှားထံက73စီဝင်နိုင်ဖို့ကြိုးစားနေကြောင်းလည်းသူက VOA ကိုပြောပါတယ
်။ပေါ်များပါရရှိရေးနဲ့ပတ်သက်ပြီးကျွန်တော်နောက်ထပ်ချိတ်ညှိဆောင်ရွက်နေရတယ်ဆိုတော့ရုရှားနိုင်ငံတွေဝယ်ယူဖို့ကျွန်တော်တို့ဆောင်ရွက်နေတာရှိတယ်။ရုရှားနိုင်ငံတွေဝယ်ယူဖို့ကလည်းကျွန်တော်တို့ကရခိုင်ကတည်းကကျွန်တော်တို့ဆောင်ရွက်ချက်အခုချိန်မရှိတဲ့အတွက်အခုချိန်မှာအစ်စ်လုပ်ငန်းပြန်စတာမဖြစ်တဲ့။ဥတော်ဒီကအတွင်းမှာကျွန်တော်တို့ကဒါဝယ်ယူနိုင်အောင်ပေါ့ဝယ်ယူနိုင်အောင်ဆိုတော့ဆောင်ရွက်နေတဲ့အခါမှာရာဂန်လုံးတော်များများတော့ကျွန်တော်တို့အောင်မြင်လေးဖြစ်တယ်။အဲဒီရာနဲ့ပတ်သက်လာပြီးရင်အဲ့ဒီရာနဲ့ဒီစီရလာလို့ရှိရင်ဈေးနှုန်းရောကျွန်တော်တို့အဲဒီမလုံလောက်မှုကိုဖြည့်ရှင်းနိုင်ဖို့အတွက်ကျွန်တော်တို့ဆောင်ရွက်နေရရှိပါတယ
်။ WFP ကမတ်လအတွင်းထုတ်တဲ့ဈေးကွက်ဈေးနှုန်းများဆိုင်ရာအစီရင်ခံစာမှာဖော်ပြတဲ့စောင့်ကြည့်ရန်ကိစ္စတွေထဲမှာတော့ဘိုးဘန်းရဲ့အီဗီလာညွှန်ကြားချက်တိကျောက်နိုင်ငံတွင်းငွေလဲနှုန်း၊ကုန်သွယ်ရေး၊လောင်စာဆီးနှင့်စားစီသွင်းကုန်၏အပေါ်သက်ရောက်မှု၊ရုရှား-ယူကရိန်းပြည်ပခန့်နှင့်ဆက်ဆက်ပြီးစွန့်အင်ပြဿနာ၊စားနရိတ်ခါဈေးနှုန်းရရှိနိုင်မှု၊ကုန်စည်သည်ယူပို့ဆောင်ရေးကန့်သက်ချက်တွေကြောင့်ရရှိနိုင်မှုအကန့်အသတ်နှင့်ဈေးနှုန်းကြီးမြင့်စေမှုတွေအပြင်မြန်မာနိုင်ငံတွင်းမှာငွေထုတ်တာတွေ၊ငွေလွှဲတာတွေမှာကန့်သက်မှုတွေ၊ဈေးကြီးမှုတွေကကုန်တယ်ရီအတွက်အခက်အခဲအဖြစ်ဆက်ရှိနေတယ်လို့လည်းဖော်ပြထားပါတယ်။ကုန်စည်သည်ယူပို့ဆောင်ရေးလုပ်ငန်းပိုင်းမှာတော့လက်ရှိမှာလုံသားအင်အားလည်းလျော့သွားသလိုပြေးဆွဲတဲ့ကုန်ကားအရေအတွက်လည်းကျဆင်းသွားပါတယ်။မြို့ဝင်မြို့ထွက်တိုင်းမှာဂိတ်ကြီးတွေပေးလာရပါတယ်။လုပ်ငန်းတွေရှေ့ဆက်လှုပ်ဆောင်နိုင်ဖို့အတွက်73စီအပေါ်မှာမူတည်တယ်လို့လည်းပြောကြပါတယ်
။
့ရှောင်းသူတို့မြည်စီကမှာပေါ့သူတို့အရင်ကိုဘက်ကမကိုက်တော့ဘူးဆိုလို့ရှင်တော့ရက်ခါရင်ရှိတာပေါ့သူတို့အေးအခုကလမ်းမှာလဲလမ်းကြီးကြီးအများများလာပြီမြို့ဝင်မြို့ထွက်တွေကလမ်းတွေကအဲ့ပုံတော့200 500လေအဲ့လိုကြီးပြေးပြေးနေတာအရင်တော့ပြေးပြေးကူမလို့ဟိုကမပြေးလို့ကိုမရဘူး
တော်ရရှင်တို့ခုနားဆင်နေကြရတဲ့စီးပွားရေးစီစဉ်ကိုတော့ကျွန်မအပတ်စဉ်စီစဉ်တင်ဆက်နေတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရမှာပါ EU ဥရောပသမဂ္ဂနိုင်ငံတွေမှာ electronic ပစ္စည်းတွေကိုဓာတ်အားသွင်းတဲ့ဂျိုးတစ်မျိုးတည်းတသမတ်ထည့်ပြအောင်သတ်မှတ်ဖို့သဘောတူလိုက်ကြပါပြီ smartphone အပါအဝင်ဓာတ်အားပြန်သွင်းနိုင်တဲ့ electronic ပစ္စည်း15မျိုးအတွက်အကျုံးဝင်မဲ့သတ်မှတ်ချက်တစ်အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
smartphone အသစ်ဝင်မယ်ဆိုရင် iPhone ဝင်မလား Samsung ဒါမှမဟုတ်တခြား phone ဝင်မလားဆိုတာအရင်မေးခံရမှာပါအဓိကကွဲပြားတာကတော့ iOS စနစ်နဲ့ Android စနစ်ဖြစ်ပါတယ်စနစ်မတူတဲ့ smartphone တွေရဲ့ဓာတ်အားသွင်းတဲ့ charger တွေလည်းမတူကြပါဘူး Apple ကုမ္ပဏီထုတ် iOS စနစ်3နောက်ဆုံးပေါ် iPhone တွေက Lightning cable အမျိုးအစားနဲ့ဓာတ်အားသွင်းရတာဖြစ်ပြီးတော့ Samsung Nokia စတဲ့ Android စနစ်3ပစ္စည်းတွေက USB-C အမျိုးအစားကျိုးနဲ့ဓာတ်အားသွင်းရပါတယ်အဲ့လိုမျိုးကွဲပြားနေတာတွေကိုတမျိုးတည်းဖြစ်အောင်လို့ဓာတ်အားသွင်းကြိုးတမျိုးတည်းထုတ်ရတော့မယ်လို့ EU ဥရောပသမဂ္ဂနိုင်ငံတွေကြားမှသဘောတူလိုက်ပါပြီ iPhone smartphone ရော Android smartphone မှာရှိတဲ့အနေနဲ့ဖုန်းအားသွင်းမှုအတွက်ကြိုးတမျိုးစီလိုနေတဲ့အခြေအနေဖြစ်တော့မှာမဟုတ်ဘူးလို့ EU တာဝန်ရှိသူတွေကဂျွန်လ9ရက်နေ့ကကြေညာခဲ့ပါတယ
် So today we have made the common charger a reality in Europe. European consumers were frustrated with multiple chargers piling up
ဥရောပမှာဓာတ်အားသွင်းတဲ့ charger တမျိုးတည်းဖြစ်အောင်ဒီနေ့လက်တွေ့အကောင်အထည်ဖော်တက်မှတ်လိုက်ပါပြီ။ဥရောပကဝယ်ယူသုံးစွဲသူတွေအနေနဲ့အိမ်မှာ charger တွေအမျိုးစုံအများကြီးစုပုံနေတာကိုစိတ်ပျက်နေကြပါလေ။အခုတော့အိတ်ဆောင် electronic ပစ္စည်းအားလုံးကို charger ပုံစံတမျိုးတည်းသုံးပြီးတော့ဓာတ်အားသွင်းနိုင်ကြတော့မှာပါ။ဝယ်ယူသုံးစွဲသူတွေအတွက်အဆင်ပြေလွယ်ကူဖို့နဲ့အမိုက်တွေ short ချနိုင်ဖို့အရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်ပါလေ
။ဥရောပပါလီမန်နဲ့ဥရောပကောင်စီကသဘောတူလိုက်တဲ့သဘောတူညီချက်အရEU အဖွဲ့ဝင်နိုင်ငံတွေမှာ2024ခုနှစ်ကစပြီးကြောင်းတဲ့ဓာတ်အားပြန်သွင်းနိုင်တဲ့ portable electronic ပစ္စည်း15မျိုးအနေနဲ့ USB-C အမျိုးအစားကျိုးကိုပဲတုံ့ချရတော့မှာဖြစ်ပါတယ်။ဓာတ်အားသွင်းကျိုးတစ်မျိုးနဲ့တတ်မှတ်လိုက်တဲ့ဥပဒေအသစ်ထဲမှာ smartphone တွေ tablet computer တွေ e-reader တွေ earbud headphone headset စတဲ့နှကြက်တွေ digital camera တွေအိတ်ဆောင် video set တွေသယ်ယူသွားနိုင်တဲ့ portable speaker တွေအားလုံးအကျုံးဝင်ပါတယ်။laptop computer တွေလည်းဥပဒေအသစ်အတိုင်းလိုက်နာရမှာဖြစ်ပေမဲ့ laptop ထုတ်လုပ်သူတွေကိုအပြောင်းလဲလုပ်ဖို့အတွက်လပေါင်း40အချိန်ပေးထားပါတယ်။အခုလိုမျိုးဓာတ်အသွင်းကြိုးကိုတသမတ်ထဲတက်မှတ်လိုက်တဲ့အတွက် electronic အမိုက်တွေအများကြီးတက်တာသွားလိမ့်မယ်လို့ EU ဈေးကွက်ဆိုင်ရာ commissioner မင်းကြီးကပြောပါတယ်။
This new rules will save more than 1000 tons of electronic waste per year. Would you imagine?
ဒီဥပဒေက electronic အမိုက်တစ်နှစ်ကိုတန်ချိန်တစ်ထောင်ကျော်ရော့သွားစေမှာဖြစ်ပါတယ်။စဉ်းစားကြည့်ပါဦးဗျာ။ဥပဒေတစ်ခုတည်းကနေပြီးဒီလောက်အမိုက်တွေနေအောင်လုပ်နိုင်မယ်ဆိုတာဘယ်လောက်ကောင်းလိုက်တယ်။ဒါတွေမကောက်ပါဘူး။ carbon dioxide တန်ခွေထုတ်လွှတ်မှုကီလို200လောက်လည်းညော်နေသွားစေပါလိမ့်မယ်။ smartphone အလုံး10သန်းနဲ့ကုန်ကြမ်းတန်ချိန် 2600 နဲ့ညီမျှပါတယ်။လက်ရှိအခြေအနေအရကုန်ကြမ်းတွေဘယ်လောက်လိုအပ်အရေးကြီးတယ်လဲဆိုတာကျွန်တော်တို့အားလုံးသိကြပါတယ်။
2024ခုနှစ်မရောက်ခင် electronic ပစ္စည်းတွေအတွက် USB-C အမျိုးအစားဓာတ်အားသွင်းကြိုးကိုပဲတုံ့ရတော့မယ်လို့သတ်မှတ်ဖို့ EU နိုင်ငံတွေကြားသဘောတူလိုက်တဲ့အတွက်အထူးကတက်ရောက်မှာက Apple ကုမ္ပဏီဖြစ်ပါတယ်။ EU ကဥပဒေအသစ်ပြဋ္ဌာန်းဖို့လွန်ခဲ့တဲ့တစ်နှစ်လောက်ကစပြီးစ조사ခဲ့ခြင်းတွေက Apple ကုမ္ပဏီကစိုးရိမ်ကြောင်းထုတ်ဖော်ပြောခဲ့တာပါ။စမ်းသစ်တီထွင်မှုတွေကိုကန့်သတ်လိုက်သလိုဖြစ်သွားမှာဖြစ်ပြီးတော့သူတို့ပစ္စည်းသုံးဆွဲသူတွေလည်းထိခိုက်လိမ့်မယ်လို့ Apple ကုမ္ပဏီကပြောခဲ့တာပါ။iPhone, MacBook စတဲ့ Apple ထုတ်ပစ္စည်းတွေကိုသုံးနေတဲ့ Spain နိုင်ငံမှာနေတဲ့ DJ ဆူဆူကတော့ EU ရဲ့လုံဆောင်ချက်တွေကိုကြိုဆိုပါတယ်
။ခုက I'm using a lot of different equipments for my music DJ setup and also a lot of producing လုပ်နေရှင်တဲ့ I'm using USB-C direct input.
ဂီတာဖတ်တီးဖို့ DJ ဆက်ပစ္စည်းတွေ၊ဂီတာဖတ်တီးမှုနဲ့ဆိုင်တဲ့ပစ္စည်းတွေကိုချိတ်ဆက်ဖို့ USB-C ကြိုးကိုသုံးနေရပါတယ်။ MacBook ကိုလည်း USB-C ကြိုးနဲ့ဆက်ထားရပါတယ်။ iPhone ကြတော့ Lightning ကြိုးဖြစ်နေတော့တိတ်တိတ်ပဲရှိပါဘူး။
USB-C ပဲသုံးတာ။ So of course like iPhone ကwhy lightning port on it doesn't make sense because also for
iPad ကြပြန်တော့လဲ USB-C အပေါက်ဖြစ်နေပြန်ပါတယ် Apple ထုတ်ပစ္စည်းတွေမှာကိုဓာတ်အသွင်းနဲ့အပေါက်ကတမျိုးစီဖြစ်နေတာအတိတ်ပဲမရှိလာပါဘူးတက်နိုင်ရင်ပစ္စည်းတွေနည်းနိုင်တယ်ဗျာနည်းနည်းပဲကျွန်တော်ထားကြည့်ပါတယ်အားလုံးတမျိုးတည်းဖြစ်အောင်လုပ်ရတာကျွန်တော်တော့ကြိုက်ပါတယ်ကမ္ဘာပတ်ဝန်းကျင်ကိုထိမ့်သိမ်းရလဲရောက်ပါတယ်ဒီဥပဒေကတိတ်အရေးကြီးတဲ့ဥပဒေဖြစ်ပြီးတကမ္ဘာလုံးကလေးစားလိုက်တာကြာမှာပါ
ဓာတ်အသွင်းကြိုးတွေ USB-C အမျိုးအစားတစ်ခုတည်းဖြစ်စေရမယ်ဆိုတဲ့သတ်မှတ်ချက်ကိုတရားဝင်ပြဋ္ဌာန်းပြီးသွားရင် Apple ကုမ္ပဏီအနေနဲ့မဖြစ်မနေလိုက်နိုင်ရတော့မှာပါ
All the category of products falling under this scope including yes Apple iPhones in 2 years
သတ်မှတ်လိုက်တဲ့ပစ္စည်းတွေမှာ Apple iPhone တွေလည်းပါပါတယ်နောက်နှစ်နှစ်ကြာရင် Apple ကဂရုပဈေးကွက်မှာသူတို့ပစ္စည်းတွေကိုရောင်းချင်တယ်ဆိုရင် EU ရဲ့ဥပဒေတွေအတိုင်းလိုက်နာပါမယ်ဈေးကွက်တင်တဲ့ပစ္စည်းတွေအားလုံးဓာတ်အသွင်းဖို့ USB Type C ချာဂျာကိုပဲသုံးရတော့မှာဖြစ်ပါတယ်။ဒါကအားလုံးလိုက်နိုင်ရမယ့်ဥပဒေဖြစ်ပါတယ
်။ Electronic အမိုက်တွေနဲ့သွားပြီးတော့ EU ရေးရှိတည်တံ့မှုနဲ့သုံးဆွဲသူတွေအတွက်အလွယ်တကူဖြစ်စေမယ့်အပြောင်းလဲမှု EU ဈေးကွက်ထဲဝင်ကျင်သူတိုင်းလိုက်နိုင်ရမှာဖြစ်တယ်လို့ EU တာဝန်ရှိသူတွေကပြောနေတာပါ
။ Now it's mandatory if any companies is willing to benefit
လူလက်တဲ့ကဘာကြီးမှာအကြီးဆုံး digital ဈေးကွက်ကြီးဖြစ်တဲ့ EU ဈေးကွက်ထဲဝင်မယ်ဆိုရင်ဘယ်ကုမ္ပဏီမှမဆိုလိုက်နာဖို့လိုအပ်ပါတယ်။ EU ကလူတိုင်းကိုကျူးဆိုပါတယ်။ဒါပေမဲ့လည်း EU ရဲ့ဥပဒေတွေကိုတော့လိုက်နာကျင့်သုံးဖို့လိုပါတယ်။ကျွန်တော်တို့သူတို့အတွက်အချိန်နှစ်နှစ်ပေးထားပါတယ်။လိုအပ်တာထက်တောင်မှအချိန်တွေရပါတယ
်။ဥရောပမှာမတုံးတော့တဲ့ဓာတ်အသွင်းကြိုးခြားကြရေလွှင့်ပြနေတာတစ်နှစ်ကို metric တန်ချိန်1000ကျော်ရှိတယ်လို့ EU ကခန့်မှန်းထားပါတယ်။ဒါကြောင့်ဓာတ်အသွင်းကြိုးအမျိုးအစားတစ်မျိုးတည်းဖြစ်အောင်တတ်မှတ်နိုင်ဖို့အတွက်ကိုလာအတွင်းမှာညှိနှိုင်းသဘောတူရရှိခဲ့တာပါဒီသဘောတူညီမှုကို2022ခုနှစ်အခုနှစ်မကုန်ခင်နောက်ဆုံးအတည်ပြုမယ်လို့ခန့်မှန်းရပါတယ်ဓာတ်အသွင်းကြိုးတွေကိုတတ်သမှတ်ထဲတတ်မှတ်ပြီးရင်တော့ကြိုးမဲ့ဓာတ်အသွင်းစနစ်တွေကိုလည်းတတ်သမှတ်ထဲဖြစ်အောင်လှုပ်ကောင်းလုပ်နိုင်ပါတယ်ရှင်ကျွန်မဆွေမြတ်ပါပ
ါမဆွေမြတ်မရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်အခုကတော့ကဘာတလွားထင်ရှားကျော်ကြားသူတွေနဲ့အမှုပညာလောကသတင်းတွေကိုစုစည်းတင်ပြနေတဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီမအေးတန်နာကျော်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါကမ္ဘာမှာနာမည်အကြီးဆုံးတောင်ကိုရီးယား K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့ဟာသူတို့ရဲ့တေးတက်ပြားတွေကိုအမေရိကန်ပြည်အောင်စုအရှိချင်းနယူးယောက်မြို့နဲ့အမေရိကန်အနောက်ချမ်း Los Angeles မြို့တို့မှာရာကြီးအယောင်ဆိုင်တွေနဲ့စပြီးတော့ရောင်းချဖြန့်ချိလိုက်ပါတယ်။ညိုရုံမျိုးကဆိုင်အတွက်ပဲတည်တံ့ထုတ်လုပ်ရောင်းချတဲ့ပစ္စည်းအမှတ်တရပစ္စည်းတွေဝယ်ယူလို့ရဖို့အတွက် BTS ပြည်သက်ပြီးတောက်ချနေဇွန်လ10ရက်နေ့မနေ့9နာရီတည်းကလာပြီးတော့တန်းစီစောင့်နေခဲ့ကြတယ်။
Obviously because it was BTS and because like they hardly do anything here in New York.
ညိုရုံမှာလောက်တာအရန်ရှာပါတယ်။သူတို့အမြဲအဲလီမှာပဲလောက်တာအခုတော့ညိုရုံမှာလှုပ်လို့လာပြီးအောင်လာရဲ့လို့သူတို့ပြိသက်ဖြစ်တဲ့ Adriana ကပြောပါတယ်။Daniel ကတော့ Texas ကသူ့ညီမလေးကသူ့ကို BTS ပစ္စည်းတွေတောဝယ်ပေးဖို့ပူဇော်လို့လာတာဖြစ်ပါတယ
် Sometimes you have to buy a ticket. Just get in line and see if I can get it. So we'll see. Maybe buy some merch something.
တခါတလေ dance ဖို့အတွက်လက်မှတ်ယူရပါတယ်။သူကဒီမှာလာ dance ကြည့်ပြီးညီမလေးအတွက်တစ်ခုခုဝယ်ပေးမယ်လို့သူကပြောပါတယ်။ T-shirt တွေကတစ်ထည်ကို American dollar 55 dollar ခေါင်းဆောင်အနွေးတွေကတော့တစ်ထည် dollar 120ကျပါတယ်။ပိုစတာကတစ်ချက်ဒေါ်လာ18ဒေါ်လာဖြစ်ပါတယ်။သူတို့ပစ္စည်းတွေရောင်းချတဲ့ HYP အမေရိကရဲ့ကုန်ပစ္စည်းလိုင်စင်နဲ့ပစ္စည်းပြန်ပြူရေးတာဝန်ခံဂျွန်လီကတော့ဒီဆိုင်လေးကပြည်သက်တွေတဲ့ BTS ရဲ့အချစ်ကိုပြသတာဖြစ်တယ်လို့ဆိုပါတယ်
။ The purpose of this pop-up shop is to reconnect with the fans, the greatest fans in the world, to celebrate the new album.to say thank you really
ဒီနေရာလေးက BTS သူ့ရဲ့ပရိသတ်နဲ့ပြန်ပြီးတော့အဆက်အသွယ်ပြုတဲ့နေရာပါကမ္ဘာပေါ်မှာဒီ BTS ပရိသတ်တွေကချစ်စရာအကောင်းဆုံးပါအခုတေးတက်ပြားတဲ့ track ချိန်မှာဒီပရိသတ်တွေကိုသူတို့ကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့သူတို့ရဲ့ပစ္စည်းအမှတ်တရလေးတွေကိုတမင်တကာရောင်းချပေးကြပါလို့ဆိုပါတယ်BTS ဖွဲ့က proof သက်သေဆိုတဲ့ data ပြတဲ့ကိုဇွန်လ10ရက်နေ့မှာထုတ်လိုက်ပြီးတော့ဒီလကလည်းသူတို့အဖွဲ့စပြီးတော့ပြည်သက်ရှင်းမှထွက်လာခဲ့တဲ့6နှစ်မြောက်လည်းဖြစ်ပါတယ် data ပြတဲ့ရဲ့ခေါင်းစည်းတစ်ချင် yet to come the most beautiful moment လာဖို့ရှိတဲ့အလှပဆုံးအချိန်ဆိုတဲ့တစ်ချင်က YouTube စာမျက်နှာမှာမွန်လွဲတနားရီမှာစပြီးတော့တင်လိုက်ခရေကချက်ချင်းနောက်တနားရီခွဲအတွင်းမွန်လွဲတနားရီခွဲအချိန်မှာတော့ကဘာဆန်ချင်းချိုးပြီးတော့ကြည့်ရှုသူပေါင်း9တန်းကျော်သွားပါပြီ။၃နာရီအကြာမှာကြည့်ရှုသူစုစုပေါင်း14တန်းရှိသွားခဲ့တာပါ။အဖွဲ့ဝင်9ဦးပါတဲ့ BTS ဖွဲ့ကAmerican Guitar ဆုချီးမြှင့်ပွဲမှာနှစ်တစ်နှစ်အတွင်းအကောင်းဆုံးအနုပညာရှင်ဆုရရှိတဲ့ပထမဆုံးအာရှအဖွဲ့လည်းဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကလည်းသူတို့ American သမ္မတ Joe Biden နဲ့အင်ဂျီရောမှာတွေ့ဆုံခဲ့ပြီးတော့ American ပြည်ထောင်စုမှာအာရှအနွယ်ဘွားတွေကိုပြစ်မှတ်ထားကျူးလွန်တဲ့ပြစ်မှုတွေတားဆီးရေးတွေဆွေးနွေးခဲ့ကြပါတယ်။ BTS အဖွဲ့ကဇွန်လ13ရက်နေ့2013ခုနှစ်မှာစပီပိအတဲ့ရှေးမှောင်ထွက်လာပြီးခဲ့တဲ့ကတကွာလုံးကို K-pop ဂီတာအရှိန်ဟုန်နဲ့ပြန့်နှံ့စေသလိုလူငယ်တွေကိုစွန့်ရင်မြင့်တင်ပေးတဲ့တချင်းစာသားတွေလူမှုကွန်ရက်ကြိုးပမ်းမှုတွေနဲ့ပို့ပြီးတော့အရှိန်ကောင်းနေတာဖြစ်ပါတယ် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကျော်စီစဉ်တင်ဆက်တဲ့သက်တမ်းရောင်သတင်းလွှာသတင်းပတ်ဆင်ခန္ဓာကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။သောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်စီစဉ်တွေ၊သတင်းတွေ၊သတင်းဆောင်မတွေ၊ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။သောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောတာရှင်တို့စီကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းစီစဉ်ကအစီအမဲချူဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုစုံမှုကျော်ကတင်ပြပေးပါမယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စစ်မျက်နှာအသစ်တွေပေါ်လာပြီးမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတဲတစ်ခုကိုရင်ဆိုင်နေရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကတနင်္လာနေ့ကကုလသမဂ္ဂထွေထွေညီလာခံကိုဗီဒီယိုကနေဆင်ပြောကြားရမှာထင်သင်းပြောကြားခဲ့ပါတယ်။ဟိုအရင်ဆယ်စုနှစ်ပေါင်းများစွာကတည်းကနေဆက်ပြည်နယ်တွေမှာပဋိပက္ခဖြစ်ပွားနေရကနေ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစတဲ့ပဋိပက္ခကြောင်းအရင်ကငြိမ်းချမ်းနေခဲ့တဲ့နေရာတွေမှာပါစစ်ပွဲတွေဖြစ်နေလို့နိုလင်းဟေဇာကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ဥတုဘလောင်ရိုဟင်ဂျာစခန်းမှာ2021ခုနှစ်စက်တင်ဘာလတည်းကတနက်နေ့ပြစ်ဒဏ်ခံရလို့တည်ဆုံသွားတဲ့ရိုဟင်ဂျာပရိုက်တာကောင်ဆောင်မိုဟစ်ဟူလာကိုတပ်ဖြတ်မှုနဲ့ပတ်သက်လို့အနည်းဆုံးရိုဟင်ဂျာ29ဦးကိုဘင်္ဂလားဒေ့ရှ်ဒေသဖွဲ့ကတရားစွဲဆိုလိုက်တယ်လို့အစိုးရရှေ့နေကပြောဆိုခဲ့ပါတယ်။မိုဟစ်ဟူလာကိုတတ်သွားသူတွေဟာအာဆာအဖွဲ့လို့ခေါ်တဲ့အာရကန်ရိုဟင်ဂျာကယ်တင်ရေးတပ်ဖွဲ့ကအဖွဲ့ဝင်တွေဖြစ်တယ်လို့မိသားစုဝင်တွေကတော့ဆွဆွဲထားပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းအရှေ့ဘက်ကစီဗီရိုဒွန်းညက်မှာရုရှားတပ်ဖွဲ့တွေကမြို့ရဲ့အလယ်ပိုင်းကိုဥတီတိုက်ခိုက်နေပြီးရာနဲ့ချီတဲ့အရသားနဲ့ယူကရိန်းစစ်သားတွေခေါ်အောင်နေတဲ့ဓာတုပစ္စည်းထုတ်လုပ်တဲ့စက်ရုံကိုလက်နက်ကြီးတွေနဲ့အပြင်းထန်တိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ရုရှားတပ်တွေဟာမြို့ရဲ့80ရာခိုင်နှုန်းကိုထိမ့်ချုပ်ထားပြီးမြို့ရဲ့အလယ်ပိုင်းကယူကရိန်းတပ်တွေကိုမောင်းထုတ်နိုင်မှုကြိုးပမ်းနေတယ်လို့လည်းတိုက်ထုတ်နိုင်မှုကြိုးပမ်းနေတယ်လို့လည်းပြောဆိုပါတယ်။ဘရာဇီးနိုင်ငံရဲ့အမေဇုန်အမဲစင်းသစ်တော်တဲ့တပတ်ကျော်ကြာပျောက်ဆုံးနေတဲ့ဗြိတိန်နိုင်ငံကသတင်းတော့ဒွန်ဖီလစ်နဲ့ဘရာဇီးဌာနေတိုင်းရင်းသားရေးရာကျွမ်းကျင်သူဘရူနိုပယ်ရီလာတို့ရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိခဲ့တယ်လို့သတင်းတော့ဖီလီယပ်စ်နေကိုကိုကာပြီး G1 သတင်းကပြောဆိုခဲ့ပါတယ
်။သတင်းချင်းချုပ်ကိုကိုစုံမှုချုပ်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darren Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီခန့်နေ့10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32နဲ့51တို့ကနေဖမ်းယူလာဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမ Thank you ထိုက်ပါ
This program has come to you from the Voice of America, Washington.